Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝရညာတညာဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2023ခုနှစ်ဇူလိုင်လ13ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ဒီလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ EU ဥရောပသမဂ္ဂအနေနဲ့မြန်မာစစ်ကောင်စီကိုအသိအမှတ်မပြုကြောင်းအာဆီယံဆွေးနွေးပွဲတက်နေတဲ့ EU နိုင်ငံခြားမှုဝါဒရေးအကြီးအကဲကပြောပါတယ်။တောင်ဆန်းစုကြည်နဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးတို့တွေ့ဆုံခဲ့တာမှန်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရကအတည်ပြုပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့တရုတ်ထိပ်တန်းတပ်သမားဝမ်ယီတို့အာဆီယံဆွေးနွေးပွဲပြပမှာတွေ့ဆုံခဲ့ကြပါတယ်။ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးမှာပါခင်ဗျာ။
ဟုတ်ကဲ့ပါသတင်းလေးပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ကချင်ပြည်နယ်ဒေါက်ဖုံးရံအနီးမှာစစ်ကောင်စီတပ်တွေနဲ့ KIA တပ်တွေဒီနေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
။အမေပစ်ကနဲ့စစ်ကောင်စီတပ်တွေတို့တပရက်အဲဒီလာသူရဲ့ယူအောင်နာဝဘောအကျိုးဆုံးသူရဲ့စစ်ကောင်စီကိုကန်တက်တွေဖြစ်ခဲ့ပါတယ်
။ KIA ကချင်လူမျိုးရေးတပ်ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးပြောသွားတာဖြစ်ပါတယ်။ဒီကြောင့်အပြည့်စုံကိုကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ရခိုင်နဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာကျန်းမာရေးပြဿနာရင်ဆိုင်နေရတဲ့အခြေအနေတခါအွန်လိုင်းလုပ်ငန်းတွေကိုစစ်ကောင်စီကထိန်းချုပ်မဲ့အပေါ်မှာစိုးရိမ်မှုတွေထွက်ပေါ်နေတာနဲ့ထိုင်းနိုင်ငံရဲ့နောက်ဆုံးအခြေအနေ30ချက်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကျွန်တော်ရန်နိုင်တို့ကအထင်ရှားပေးမှာဖြစ်ပါတယ်ဗျာ
EU ဥရောပသမဂ္ဂအနေနဲ့မြန်မာစစ်ကောင်စီကိုအသိအမှတ်မပြုကြောင်းအင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့ ASEAN ဆွေးနွေးပွဲကိုတက်ရောက်နေတဲ့ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရာကဒီကနေ့ဇူလိုင်လ13ရက်နေ့မှာပြောကြားလိုက်ပါတယ
် Let me raise one issue of concern. You know that we face a challenge related to the potential of Myanmar assuming the role of
ASEAN EU ဆက်ဆံရေးအတွက်အလဲကျပူးပေါင်းဆောင်ရွက်ရေးမှုအဖြစ်မြန်မာနိုင်ငံကတာဝန်ယူရမယ့်ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ဘက်ကစိုးရိမ်တဲ့အချက်ကိုတင်ပြခြင်းပါတယ်ကျွန်တော်တို့ကမြန်မာစစ်တပ်ကိုအတိမမပြုပါဘူးဒါကြောင့်ဒီပြဿနာကိုကျော်လွှားနိုင်ဖို့အာဆီယံအဖွဲ့ဘက်ကနီးလန်းရှာဖွေနိုင်လိမ့်မယ်လို့ယုံကြည်ပါတယ်အာဆီယံနဲ့ EU အကြားကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနိုင်လိမ့်မယ်လို့ဆုတောင်းပါတယ်လို့အာဆီယံအဖွဲ့ CEO ဘက်မှပြောကြားတဲ့မင်ကွန်းအတွက်မှထက်သွင်းပြောကြားသွားခဲ့တာပါဒီတော့တွင်လက်ရှိကျင်းပနေတဲ့အာဆီယံ CEO ဘက်မှမြန်မာအရေးနဲ့ပတ်သက်လို့အဖွဲ့အနေနဲ့ဘယ်လိုသဘောထားမျိုးထုတ်ပြန်သင့်လဲဆိုတဲ့အပေါ်ဒီကနေ့ထိသဘောထားကွဲပြားနေကြတာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံအဖွဲ့ရဲ့သဘောထားကိုမနေ့ဗုဒ္ဓဦးနေ့ကလေးကထုတ်ပြန်မှုရှိပေမဲ့ဒီကနေ့ညနေစောင်းတဲ့အထိတူညီတဲ့ဘုံသဘောထားထွက်မလာနိုင်သေးပါဘူးဒါကြောင့်အခုလိုနောက်ဘာကြောင့်အခုလိုနောက်နေရတယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့မကြာခင်မှာထုတ်ပြန်နိုင်လိမ့်မယ်လို့ပြောပါတယ်ဒီချိန်ထဲမှာပဲအာဆီယံအပေါင်းသုံးလို့ခေါ်တဲ့အာဆီယံနဲ့တရုတ်ဂျပန်တောင်ကိုရီးယားသုံးနိုင်ငံတို့ဒီကနေ့တွေ့ဆုံခဲ့တာမှာတော့အာဆီယံကိုဗဟုပြုပြီးနိုင်ငံစုံဝါဒကိုကျင့်သုံးသွားမယ့်ကိစ္စကိုအလေးပေးဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ဟာတရုတ်နိုင်ငံကထိပ်တန်းတန်တမာဝန်ကြီးနဲ့လပိုင်းအတွင်းမှာပဲဒုတိယအကြိမ်ဖြစ်တဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဒီကနေ့တွေ့ဆုံပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအာဆီယံစည်းဝေးအတွင်းမှာတီးတန့်ဆွေးနွေးမှုတွေမလုပ်ခင်ထိပ်တန်းတန်တမာနှစ်ဦးတွေ့ဆုံရမှာလက်ဆွဲနှုတ်ဆက်ခဲ့ကြပြီးမြဲသတင်းသမားတွေကိုတစုံတရာမှတ်ချက်ပြီးပြောဆိုတာတော့မရှိခဲ့ပါဘူး။အမေရိကန်နိုင်ငံရဲ့ဌာနအပါအဝင်အမေရိကန်အစိုးရဌာနတွေကအီးမေးလ်တွေကိုတရုတ်အင်တာနက်ဟက်ကာတွေဖောက်ထွင်းဝင်ရောက်ခဲ့ကြောင်း Microsoft ကုမ္ပဏီကထုတ်ဖော်ပြောဆိုခဲ့ပြီးနေ့ရက်ကြာမှာတွေ့ဆုံခဲ့တာပါ။ငါးနှစ်တွင်အမေရိကန်နိုင်ငံရဲ့ဝန်ကြီးတဦးရဲ့ပထမဆုံးခီးစဉ်အဖြစ်ပေကျင်းမြို့တော်ကိုဝန်ကြီးဘလင်ကန်သွားရောက်ခဲ့ပြီးတော့တမရရှိချင်းဖြစ်တဲ့ပြင်နိုင်ငံသားရေးဝန်ကြီးကျင်ကန်းတို့နဲ့တွေ့ဆုံခဲ့တဲ့ခရီးစဉ်တစ်လနီးပါးအကြာမှာပဲထိပ်တန်းတန်တမာဝန်ကြီးနဲ့နောက်တစ်ကြိမ်ထပ်မံတွေ့ဆုံတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကအာဆီယံစည်းဝေးတွေကိုတရုတ်နိုင်ငံသားရေးဝန်ကြီးကျင်ကန်းကျမကြီးကမတက်ရောက်နိုင်တာကြောင့်သူ့အစားထိပ်တန်းတန်တမာဝန်ကြီးတက်ရောက်တာလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒေါက်တာဆန်းစုကြည်နဲ့ထိုင်းနိုင်ငံသားရေးဝန်ကြီးတို့တွေ့ဆုံခဲ့တာအမှန်ပါပဲလို့စစ်ကောင်စီပြောခွင့်ရကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်။နိုင်ငံတကာသတင်းတွေမှာဖော်ပြနေသလိုဇူလိုင်လ9ရက်နေ့ကတွေ့ဆုံခဲ့တာဖြစ်ပြီးအကြောင်းအရာအသေးစိတ်မသိတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။နိုင်ငံတကာသတင်းတွေမှာဖော်ပြနေသလိုကောင်စားစုကြည်နဲ့လည်းတွေ့ဆုံခဲ့တာရှိပါတယ်။နှစ်ယောက်ချင်းတွေ့ဆုံတာပဲဖြစ်ပါတယ်။တွေ့ဆုံချိန်ကတော့ကျွန်တော်ကတနအီကွဲနီးသားလောက်တော့ကြာမြင့်ပါတယ်။နှစ်ယောက်ချင်းလွတ်လပ်လပ်တွေ့ဆုံတာဖြစ်ပါတယ်။ခိုင်းနိုင်ငံကြဲဝန်ကြီးတွေနဲ့လည်းသူဆွေးနွေးခြင်းတဲ့အချက်တွေကိုလွတ်လပ်လပ်ဆွေးနွေးကြတာဖြစ်ပါတယ်ဆွေးနွေးချက်တွေကိုတော့ကျွန်တော်တို့ ဒါအသေးစိတ်မသိရှိပါဘူ
းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းပြောခဲ့တာပါ2021ခုနှစ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာဒီမိုကရေစီကောင်းဆောင်တော်ဆန်းစုကြည်နဲ့သူတွားရောက်တွေ့ဆုံခဲ့တဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်ကမနေ့ကအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြင်ပန်းမှာသတင်းတောက်တွေကိုပြောဆိုခဲ့ပြီးဒီကနေ့မှာစစ်ကောင်စီဘက်ကပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကအတည်ပြုပြောဆိုတာဖြစ်ပါတယ်ဒွန်ဆန်းစုကြည်တန်းညမှာမှာရှိနေပြီးကောင်းမွန်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်ခဲ့တဲ့အကြောင်းပြောဆိုခဲ့ပေမဲ့ဘယ်နေရာမှာဘလို့တွေ့ဆုံခဲ့တယ်လဲဆိုတာကိုတော့စစ်ကောင်စီဘက်ကရောထိုင်းဘက်ကပါထုတ်ဖော်ပြောဆိုတာမရှိပါဘူးမြန်မာနိုင်ငံအတွင်းပြည်ပခါတွေအဆုံးသတ်နိုင်မှုအတွက်တွေ့ဆုံဆွေးနွေးမှုတွေပြန်လည်စတင်ဖို့ဒေါန်ဆန်းစုကြည်ကပြောဆိုခဲ့တယ်လို့လည်းဝန်ကြီးပရမုတ်ဝီနိုင်ကပြောပါတယ်ဒီတွေ့ဆုံမှုဟာအာဏာသိမ်းမှုနောက်ပိုင်းနိုင်ငံသားတန်တမာတဦးအနေနဲ့ဒေါန်ဆန်းစုကြည်ကိုပထမဆုံးအကြိမ်တွေ့ဆုံခွင့်ရတာလည်းဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံရွေးကောက်ပွဲလွတ်တော်အမတ်နေရာအများဆုံးအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင်ပီတာလင်ဂျွန်ရက်ဟာဝန်ကြီးချုပ်အသစ်အဖြစ်ရွေးချယ်ရေးဒီနေ့ပါလီမန်မှာမဲခွဲကြပြီးမဲ့လိုအပ်တဲ့ထောက်ခံမဲ့အပြည့်အဝမရခဲ့ပါဘူးရှေ့သတင်းပတ်မှာဝန်ကြီးချုပ်တည်ရွေးချယ်ရေးထိုင်းပါလီမန်မှာထပ်မံမဲခွဲနိုင်ပြီးတော့ပီတာလင်ဂျရွန်ရက်အနေနဲ့သူ့ကိုထပ်ပြီးတော့အဆိုပြုမယ်ဆိုရင်ထပ်မံရှင်ပြိုင်နိုင်တယ်လို့ရိုက်တာသတင်းမှာရေးပါတယ်ဝန်ကြီးချုပ်တည်မရွေးခင်တရက်လိုမှာမနေ့ကပဲပီတာကိုလွတ်တော်မှဖြစ်ကနေဆိုင်းငံ့ထားဖို့ထိုင်းရွေးကောက်ပွဲကော်မရှင်ကပဋိပုံအခြေခံဥပဒေတရားရုံးကိုအဆိုပြုခဲ့ပါတယ်ပီတာဟာမီဒီယာကုမ္ပဏီတစ်ခုမှအစုရှယ်ယာတွေပိုင်ဆိုင်ထားတဲ့အတွက်ရွေးကောက်ပွဲစည်းကမ်းကိုဖောက်ပြရရောက်တာကြောင့်ရွေးကောက်ပွဲမှာပါဝင်ဖို့အရေးချင်းမပြည့်မီဘူးဆိုပြီးတိုင်ကြားခံထားရသလိုဒီတိုင်ကြားချက်တွေဟာကြိုးကြောင်းစီလျော်တယ်ဆိုပြီးတော့ကော်မရှင်ကအဆိုပြုခဲ့တာပါကော်မရှင်ရဲ့အဆိုပြုချက်ဟာဝန်ကြီးချုပ်လောင်းအဖြစ်ရှေ့ကပြင်းနေတဲ့ပီတာရဲ့နိုင်ငံရေးအနာဂတ်အပေါ်မှာအကြီးအကျယ်ထိုးနှက်ချက်လည်းဖြစ်ခဲ့ပါတယ်ထိုင်းအောက်လွတ်တော်အမတ်နေရာ900မှာ152နေရာအနိုင်ရထားတဲ့ Move for Party အနေနဲ့တခြားနိုင်ငံရေးပါတီ၈ခုနဲ့အတူညီမောင်အစိုးရဖွဲ့စည်းဖို့ပြင်ဆင်ထားပါတယ်ပါတီကောင်းဆောင်ပီတာဟာထိုင်းပြည်စနစ်ကိုအကာအကွယ်ပေးထားတဲ့ဥပဒေကိုပြင်ဖို့လုပ်နေသလိုထိုင်းဥပဒေဒီမိုကရေစီစနစ်ကိုဖျက်လို့ဖျက်ဆီးလုပ်နေတယ်ဆိုတော့စွပ်စွဲချက်တွေနဲ့တိုင်ကြားတာတွေလည်းခံနေရပါတယ်ပီတာကတော့သူ့အပေါ်အပြည်သူကပေးထားတဲ့မျှော်လင့်ချက်နဲ့ထောက်ခံမှုတွေကိုအကောင့်ထဲပေါ်နိုင်ဖို့အကောင်းဆုံးလှုပ်ဆောင်သွားမယ်ဆိုပြီးတော့ဒီနေ့ပြောဆိုပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေကြာတာပရင်းညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာဥရောပတိုက်မှာရောက်ရှိနေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာ Nordic လို့ခေါ်တဲ့ဥရောပတိုက်မြောက်ပိုင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့ဒီကနေ့ထိပ်သီးဆွေးနွေးပွဲကျင်းပပြီးဖင်လန်နိုင်ငံ NATO အဖွဲ့ဝင်ဖြစ်လာတဲ့အပေါ်ဂွန်ပြူစကားပြောကြားခဲ့ပါတယ်။သမ္မတဘိုင်ဒန်ဟာဖင်လန်သမ္မတနဲ့ပထမတီးခြားတွေ့ဆုံဆွေးနွေးမှာဖြစ်ပြီးတော့နောက်ပိုင်းမှာဆွီဒင်ဝန်ကြီးချုပ်၊နော်ဝေဝန်ကြီးချုပ်၊ဒိန်းမတ်ဝန်ကြီးချုပ်အိုင်စလန်ဝန်ကြီးချုပ်တို့နဲ့အုပ်စုလိုက်တွေ့ဆုံမှာဖြစ်ပါတယ်။ Nordic ခေါင်းဆောင်တွေနဲ့ပြုလုပ်တဲ့ဒီထိပ်သီးဆွေးနွေးပွဲအတွင်းဥရယာတီပြောင်းလဲမှုလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့ပြောင်းလဲတိုးတက်လာနေတဲ့နည်းပညာများဆိုင်ရာကိစ္စရပ်တွေကိုဦးစားပေးဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားရဲ့ဝေထိန် drone နဲ့တလဇက်ပစ်ခတ်မှုတွေကြောင့် Kiev မြို့တော်မှာဒီကနေ့အနည်းဆုံးလူဦးသေဆုံးခဲ့ကြောင်း Ukraine တာဝန်ရှိသူတွေကပြောပါတယ်။ဒီကြောင့်ရကာကွယ်ရေးစနစ်က drone 10စင်းထက်မနည်းကိုပစ်ချနိုင်ခဲ့ပြီးမဲ့အပြက်စီးတွေကမျိုးတော်မှာရှိတဲ့လူနေအဆောက်အဦတွေကိုထိမှန်ခဲ့တယ်လို့ပြောပါတယ်။ဒုံးရဲ့အပျက်စီးပိုင်းစားတွေထိမှန်ရာကအဆောက်အဦထိခိုက်ပျက်စီးမှုတွေနဲ့မီးလောင်မှုတွေရှိခဲ့ပြီးတော့လူ3ဦးဒဏ်ရာရတယ်လို့ပြောပါတယ်ခင်ဗျာ
။တရုတ်နဲ့ရုရှားအကြမဟာဗျူဟာမြောက်ဆက်ဆံရေးတွေတိုးမြင့်ဆောင်ရွက်သွားမယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရွန်နဲ့ဒီကနေ့တွေ့ဆုံပြီးမှတရုတ်ထိပ်တန်းတန်တမာဝမ်ယီကပြောကြားလိုက်ပါတယ်။အာဆီယံဆေးဝါးပွဲပြင်ပမှာတရားတွေ့ဆုံပြီးမှတရုတ်ထိပ်တန်းတန်တမာဝမ်ယီကအခုလိုပြောကြားလိုက်တာပါ။အာဆီယံကိုဗဟိုပြုတဲ့ရုရှားရဲ့လှုပ်ဆောင်မှုတွေကိုတရုတ်နိုင်ငံကပံ့ပိုးပေးဖို့အစဉ်အဆက်ရှိကြောင်းနဲ့ပြင်ပကဝင်ရောက်နှောက်ယှက်မှုတွေကိုဟန်တာကာကွယ်ပေးသွားမှာဖြစ်ကြောင်းလဲဝမ်ယီရဲ့ပြောဆိုချက်ကိုကိုးကားပြီးတရုတ်နိုင်ငံရဲ့ဌာနကပြောပါတယ်။ဒီတော်တွင်တရုတ်နဲ့ရုရှားတို့ရဲ့နိုင်ငံကုန်သွယ်ရေးပမာဏဟာယူကရိန်းစစ်ပွဲစတင်တဲ့အချိန်ကစလို့ပြီးခဲ့တဲ့ဇွန်လအတွင်းမှာအမြင့်ဆုံးကိုရောက်ရှိခဲ့တယ်လို့ဆိုပါတယ်။နိုင်ငံဆက်ဆံရေးဟာအမြင့်ဆုံးကိုရောက်ရှိနေတယ်လို့ပြောဆိုနေချိန်မှာပဲတရုတ်အကောက်ခွန်ဌာနကဒီကုန်သွယ်ရေးဆိုင်ရာအချက်အလက်တွေကိုထုတ်ပြန်တာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကနောက်ဆုံးပေါ်ဟောဆောင်ဆက်ရှိတိုက်ချင်းပစ်ပဲထိန်းဒုံးကြီး ICBM ကိုမနေ့ကပြစ်လွတ်ခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကဒီကနေ့ကြေညာပါတယ်။ဒီတိုက်ချင်းပစ်ဒုံးကြီးဟာမြောက်ကိုရီးယားရဲ့ နျူကလ িয়ার တိုက်ခိုက်ရေးတုံပင်မလက်နက်ဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့တခြားရန်ပတ်နိုင်ငံတွေကိုသတိပေးတဲ့အနေနဲ့ပြစ်လွတ်လိုက်တာလို့ကြေညာပါတယ်။မနေ့ကဒုံးကျည်ပစ်ခတ်တာကိုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံကစစ်တပ်တွေကသတင်းပို့ခဲ့ပြီးတော့အမေရိကန်ပြည်ထောင်စုဂျပန်နဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေကတခြားနိုင်ငံတွေနဲ့အတူရှုတ်ချခဲ့ကြပါတယ်။ဒီနေ့ဂျာတာဘရီနေကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့မြောက်ကိုရီးယားရဲ့မစ်ဆိုင်ဒုံးကျည်ပစ်ခတ်တာနဲ့ပတ်သက်ပြီးတော့အရေးပေါ်အစည်းအဝေးခေါ်ဖို့လည်းပြင်ဆင်နေပါတယ်။မြောက်ကိုရီးယားနိုင်ငံပယ်ထိန်သုံးဒုံးချီနဲ့နျူကလ িয়ার လက်နက်စမ်းသပ်ပစ်ခတ်တာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ကနေပြီးတော့တားမြစ်ထားတာဖြစ်ပါတယ်ခင်ဗျာ။အစောအတိုင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြခြင်းပါတယ်ကချင်ပြည်နယ်ဗမော်မျိုးကနေကချင်မျိုးသားလွမြောက်ရေးတပ် KIA ဌာနချုပ်လိုင်ဇာအနီးကနန်းဆိုင်ရံဘက်ကိုစစ်ကူတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုတော်ဖုံးရံအနီးမှာ KIA ကဒီကနေ့မနက်ပဲကြားဖြတ်တိုက်ခိုက်ခဲ့ပါတယ်နန်းဆိုင်ရံဒေသတစ်ဝိုက်မှာစစ်ကောင်စီဘက်ကမြကြီးနားနဲ့ဗမော်ဘက်ကနေအင်အားဖြည့်တင်းတာတွေရှိနေပြီးတော့ဒီနေ့အတွင်းတိုက်ပွဲ၃ချိန်ဖြစ်ပွားခဲ့တယ်လို့ KIA ဘက်ကပြောပါတယ်KIA ဌာနချုပ်လိုင်ဇာနီအရှိန်မြင့်တက်လာနေတဲ့စီးရဲအခြေအနေကိုတော့ကိုခင်မောင်စိုးမင်းကတင်ပြထားပါတယ်ခင်ဗျာ
။ဒီလဇူလိုင်3ရက်နေ့ကစလို့စီးရဲတင်းမာမှုတွေအရှိန်မြင့်လာခဲ့တဲ့နန်းဆိုင်ရန်ဒေသကိုစစ်ကောင်စီကစစ်အင်အားဖြည့်တင်းတာတွေရှိလာခဲ့ပြီးတဲ့နောက်ဒေသတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါ။ဒီကနေ့မနေ့ပိုင်းမှာလည်းဗမော်ဘက်ကတက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာဒေါ်ဖုံးရံအလွန်မှာ KIA နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်။
ဒီဘာပိုင်းမှာတော့ပြတ်ခတ်ပြီးသူသားយ៉ាងကြည့်ဝါသဘောခလာလေးခလာတောင်ချင်းလေးအဲ့ဥနာတင်မနေ့ဖြစ်တော့ဒီတော့ပြည်ရကနေသူဟိုလာဆောင်ရဘုတ်ကိုအကြောင်းထုတ်ရတော့ဒါနဲ့အခုအချင်းချင်းနဲ့တောင်းခါကြတော့သူဒီခါရမရောက်ခင်အဲ့တောင်းကုန်းနားလေးမှာအဲ့ဥနာတိုက်ပွဲဖြစ်တာ
ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့နေရာဟာမိုးမောက်မြို့နယ်ဗမော်မြစ်ကြီးနားကလန်းဘေးမှာဖြစ်ပါတယ်KIA ကပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပါတယ်
။အမောပက်ကနဲ့စစ်ကူတက်လာတဲ့စစ်ကြောင်းတွေကိုတပရက်အဲဒီခလာဆိုတဲ့ယူအောင်တာပါပေါ့အကျိုးလို့ကတက်ကနဲ့ကိုခံတိုက်ပွဲကိုဖြစ်ခဲ့ပါတယ်ဒီကနေ့တနင်္ဂနွေကျော်လဖြစ်တယ်လို့ကြားရပါတယ်တိုက်ပွဲတွေမြစ်တိုင်းဖြစ်ပါတယ
်ဒီလဇူလိုင်12ရက်နေ့ဗိုလ်ထူးနေကလည်းတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။မနေ့ကတော့ဗိုလ်မှူးကြီးမဘက်ကနဲ့စစ်ကူတက်လာတဲ့စစ်ကြောင်းတွေကိုကြာဘူးဆိုတဲ့ရွာမှာအဲကျွန်တော်လည်းဒီကတော့ဝတ်ကြည့်ခဲ့ပါတယ်။နောက်မနေ့နေ့လေးလောက်မှာတော့အမနေ့ပိုင်းမှာတော့ဒီနမ်ဆာညာနာကဒီအောင်ချာဆိုတဲ့အဲရွာပေါင်းပေါ့အဲစစ်ကြောင်းရွာခေါင်းမှာနားမှာပေါ့။ဒါအဲဒီရွာနားမှာလည်းတို့တို့နဲ့ဘုတ်တီမာတီတူတိုက်ပွဲဒီယမီတုံဆောင်တော့ဖြစ်ပါတယ်။တော့မနေ့ကတော့မနေ့ကဖြစ်ပါတယ်။ဒီနေ့ကတော့တနင်္လာဖြစ်ပါတယ်။တခြားနေရာမှာတော့အခုတကယ်တော့ကြားရဘူး။အချိန်ရလို့ရှိပါတယ်ကွာ
။ဒီတိုက်ပွဲအတွင်းနှစ်ဖက်အထိခိုက်ကြာဆုံးစီးရင်ကိုတော့ပြောဆိုတာမရှိပါဘူး။ဒီလဇူလိုင်17ရက်နေ့ကလည်းမိုးမောက်မြို့နယ်ဗမော်မြစ်ကြီးနားလမ်းကနွန်လန်းရွာအနီးမှာစစ်ကောင်စီတပ်ရဲ့ရင်တန်းကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဒီလ12ရက်နေ့ကဖားကန်မြို့နယ်ကာမိုင်းနယ်လဝါလန်းခွဲမှာလည်းစစ်ကောင်စီတပ်နဲ့ KIA အကြမ်းမှာတနာ ਈ ခွဲလောက်တိုက်ပွဲဖြစ်ပွားခဲ့ပါတယ် KIA ဌာနချုပ်နဲ့15မိုင်ခန့်အကွာနန်းဆန်ရံဒေသဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာချိန်မှာဗမော်မြို့မှာစစ်အုပ်ချုပ်ရေးကြီးညာတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်ဗမော်မျိုးကပြန်ကြားရေးဌာနကိုဆက်သွယ်မေးမြန်းရမှာတော့စစ်အုပ်ချုပ်ရေးကြီးညာတာမရှိကြောင်းဒါပေမဲ့ကိုဗစ်ကာလကထုတ်ပြန်ထားတဲ့ပုံမှန်144ညမထွက်ရအမိန့်ကိုရုပ်သိမ်းထားတာတော့မရှိကြောင်းပြောပါတယ်။ဒီအမိန့်မှာတော့ည10နာရီကနေမနေ့4နာရီအထိနေအိမ်ပြင်ပမထွက်ဖို့ထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာ
။ကချင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ KIA တပ်တွေဒီကနေ့တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုခမောင်စုံးမင်းပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ရခိုင်နဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကကျန်းမာရေးအခြေအနေ ဒီကိုလည်းပြောပြခြင်းပါတယ်မုံတိုင်းလွန်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကကော့ခ်ဆက်ဘဇာခရိုင်မွတ်စလင်ဒုက္ခသည်စခန်းဒီမှာရောရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းဒီမှာပါအကြီးပြားရာသီတုပ်ကွေးနဲ့ဝမ်ပြိုက်ဝမ်ရှော့တွေအဖြစ်များနေပြီးတော့တည်ဆုံးသူအများပြားရှိနေတယ်လို့ဒုက္ခသည်တွေကပြောပါတယ်ဒုက္ခသည်စခန်းတွေအတွင်းမှာအကြီးပြားရောဂါပြန့်နှံ့ဖြစ်ပွားနေတာကိုထိန်းချုပ်နိုင်ဖို့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းနိုင်ငံတကာကျန်းမာရေးအဖွဲ့တွေကသတိပေးနေပါတယ်သတင်းပေးပို့ချက်အပြည့်စုံကိုတော့ကိုစံကျော်ပြောပြပေးမှာဖြစ်ပါတယ်ဗျာ
မုခဆိုင်ကလုံးမုန်တိုင်းအလွန်ပြန်လဲတိဆောက်ရေးအကူအညီတွေလိုအပ်နေတဲ့ရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်စခန်းတွေမှာယာတီတုပ်ကွေးနဲ့အရေးပြားရောဂါတွေတော်တော်များများဖြစ်နေကြသလိုပဲဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာခရိုင်တွင်းကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းယာတီတုပ်ကွေးနဲ့အရေးပြားရောဂါတွေအဖြစ်များနေတယ်လို့ဒုက္ခသည်တွေကပြောပါတယ်ကော့ဘဇာဒုက္ခသည်စခန်းတစ်ခုထဲမှာတင်တိဆုံးသူ20နီးပါးရှိနေပြီးဒုက္ခသည်စခန်းတွေပေါင်းလိုက်ရင်တော့တိဆုံးသူကရာနဲ့ချီရှိနေတယ်လို့ရိုဟင်ဂျာဒုက္ခသည်အရေးလှုပ်ရှားသူတူကပြောပါတယ်
အရေးပြားယောဂါမဟုတ်ဘူးအဲဒီဟိုတန်ဂိုဆိုတာတုတ်ခွေးတွေဖြစ်နေတာပါတုတ်ခွေးတွေရဲ့အရေးပြားယောဂါတွေရဲ့အများပြန်ကတော့တုတ်ခွေးတွေဖြစ်နေတာဘင်္ဂလားဒေ့ရှ်မှာသူကတကယ်အဲဒီဟိုအားလို့ဖြစ်နေတယ်ဟိုဘယ်လိုလဲပိုပိလို့ပုံစံမျိုးလို့ဖြစ်နေတယ်လူတွေတင်နေကြတယ်လူတရာကျော်လောက်တင်တယ်အဲလိုရှိတယ်ကော့စ်ဘဇာမှာတော့ရီဖူဂျီကမ်းထဲမှာတော့20ကျော်လောက်လာပဲ20တော့မဟုတ်ဘူး20အောက်ပဲကလေးတွေပါတယ်နဲ့တည်တာ
ဒီရေအတွက်ကို VOA အနေနဲ့တိကျအတည်ပြုလို့တော့မရသေးပါဘူး။ရခိုင်မြောက်ပိုင်းစစ်တွေမြို့နယ်ကလူဦးရေ 3,000 ကျော်လောက်နေထိုင်တဲ့တပ်ကဲပြင်မွတ်စလင်ဒုက္ခသည်စခန်းမှာတော့မုံတိုင်းကြောင့်ပျက်စီးသွားတဲ့နေအိမ်တွေလည်းပြုပြင်ဖို့ခက်ခဲနေတယ်လို့တောက်တုံးရေမတန့်ရှင်းတာတွေလုံခြုံတဲ့အမိုးကမရှိတာတွေကြောင့်အရေးပြားရောဂါဖြစ်နေသူတွေနဲ့နေမကောင်းသူတွေလည်းများနေတယ်လို့စခန်းတာဝန်ခံဦးမောင်လေးကပြောပါတယ
်။ကလေးတွေအရင်ယောဂါသိနေတယ်ဆိုဝမ်းဆုံဝမ်းကြဲယောဂါတွေအများကြီးဖြစ်နေတယ်ပေါ့။မဟုတ်ဘူး။ဒါကြီးကမုံတိုင်းဆက်ပြီးတော့ဒီမှာကျွန်တော်တို့ဒီဒုက္ခသည်စခန်းမှာရောနောက်ပြီးတော့ယူမှာဘာတခုမှလုပ်ပြတာလည်းမရှိဘူးလုပ်ပြတာလည်းမရှိဘူးလုပ်ပြတာလည်းမရှိဘူးဟုတ်ကဲ့ကလေးတွေအရေးပြားတွေဝမ်းဆုံဝမ်းပြားကြီးအများကြီးဖြစ်နေတယ်ဘာလို့ဆိုတော့မိုးရွာကြီးမိုးဆူတယ်မြေပုံမြေပူတယ်အများဒုက္ခရောက်နေတယ်ပေါ့
စခန်းအတွင်းခုလိုကျမ်းမာရေးအခြေအနေဆိုးရနေပေမဲ့ဆေးဝါးကုသမှုမရတာကြောင့်ကလေးငယ်တချို့အပါအဝင်တည်ဆုံးသူတွေရှိနေတယ်လို့လည်းတက်ခဲ့ပြင်စခန်းတာဝန်ခံဦးမောင်လေးကပြောပါတယ
်အဲရွာကပြည်ပြည်မှာစိတ်မကုန်းနိုင်တာတွေပြေတာပါရတာလည်းရှိတယ်ခမ်းမတော့ကွန်နရရှိလောက်တော့ရှိနေတယ်အဲဝန်ဆိုဝန်ဖျားရွာကရင်းနေပြီးတော့ဟိုအဓိကနေပူပြီးတော့မှဟိုခေါင်းမှုလေးကျပြီးတော့မှအိမ်မှာမထမ်းနိုင်ပြီးတော့မှအဲ့လိုပြေတာတော့ရှိတယ်အဲ့မှာကလေးတွေလည်းရှိတယ်လူကြီးတွေလည်းရှိတယ်လူငယ်လေးလူပြောတွေလည်းရှိတယ်ကလေးတွေလည်းကလေးတွေဆုံးတဲ့နေရာတောင်ရောက်ရှိတယ်
ဒါအပြင်မိုခါမုန်တိုင်းတန်အဆိုးအဝါးဆုံးခံခဲ့ရတဲ့မြို့နယ်တွေကတခုဖြစ်တဲ့ပေါတော်မြို့နယ်ငှက်ချောင်းမွတ်စလင်ဒုက္ခသည်စခန်းမှာလည်းအရေးပြားယောဂါနဲ့ယာတီတုပ်ကွေးဖြစ်သူကလူ180လောက်ဖြစ်နေတယ်လို့စခန်းတွင်းနေထိုင်တဲ့မွတ်စလင်ဒုက္ခသည်တူကပြောပါတယ
်အရေးပြားယောဂါတွေဟိုရာနာလို့လေအရေးပြားယောဂါတွေတမျိုးများဖြစ်နေကြတယ်အသေးတွေပေါက်တယ်နောက်ပြီးတကုံလုံးရတယ်ကန်တက်ကိုတကုံလုံးရတယ်အဲ့လိုနောက်ပြီးဟိုအဖျားတက်တာတို့ဝမ်းချဝမ်းပြိုးလို့အများကြီးဖြစ်နေကြတယ်အိမ်တိုင်းတိုင်းမှာအဲ့လိုမျိုးနာသေးတာဆက်တာကောင်းခိုက်တဲ့အဲ့လိုမျိုးရပါကအများကြီးဖြစ်နေကြတာပါဒီမှာလူတရာမှာ20လောက်ဖြစ်နေကြပါတယ
်အဲ့ဒီငှက်ချောင်းမူစလင်ဒုက္ခသည်စကမ်းမှာနေစည်းမထဆရာဝန်များအသင်း MSF ကလည်းတပတ်နှစ်ကြိမ်ဆေးလာကုသပေးနေပေမဲ့လူနာတွေများတာကြောင့်ဆေးကုသဖို့ခက်ခဲနေတယ်လို့လည်းသူကပြောပါတယ်
အစီအကျမှာဌာနကတော့လာတာမရှိပါဘူးပုံမှန်လာတာကဒီ MSF ဖွေးစီကတော့တပတ်မှ2ကြိမ်လာပါတယ်သူတို့မှာဒါပေမဲ့သူတို့မှာတပတ်မှ2ကြိမ်လာရင်လည်းသူတို့ကအရှင်းကတိတ်မရဘူးသူတို့နေ့လေတနာရီလောက်ဆိုရောက်တယ်နောက်ပြီးဟို7နာရီလောက်ဆိုကိုရောက်တယ်မဟုတ်ဘူးတနာရီလောက်ဆိုရောက်တယ်နောက်ပြီးနာနာရီဆိုပြန်တော့ပြန်သွားတော့သူတို့ကတနာရီပဲစီကူတက်လို့ရတာပါဒီမှာလူနေတွေကအများကြီးပါ
ကော့ဘဇာခရိုင်တွင်ကရိုဟင်ဂျာမွတ်စလင်ဒုက္ခသည်စခန်းတွေမှာလူတွေတောင်းတဲ့ချီယာနာတွေဖြစ်နေပြီးဆေးဝါးကုသမှုနဲ့တကွေတန်ရှင်ဆိုင်ရာအကူအညီတွေအများဆုံးရရှိဖို့လိုအပ်နေတယ်လို့နိုင်ငံတကာကျန်းမာရေးကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့နေစီမထဆရာဝန်များအဖွဲ့ MSF ကလည်းပြီးခဲ့တဲ့ရက်ပိုင်းကသတိပေးထားပါတယ်လူကြီးတိတ်တိတဲ့ဒုက္ခသည်စခန်းတွေထဲမှာ40ရာခိုင်နှုန်းလောက်အရေးပြားယောဂါတွေဖြစ်နေပြီးတချို့စခန်းတွေမှာလူကြီးရဲ့80ရာခိုင်နှုန်းလောက်ထိကိုပြန့်နှံ့ဖြစ်ပွားနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းထုတ်ပြန်ထားပါတယ်ခင်ဗျာ
ရခိုင်နဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာကျန်းမာရေးပြဿနာတွေရဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုစံချောပြောသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့နောက်ဆုံးအခြေအနေ30ချက်ကိုမထုတ်လွှင့်ခင်မှာအခုတခါတော့ online လုပ်ငန်းတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြခြင်းပါတယ်။ online စနစ်နဲ့ရောင်းချတဲ့လုပ်ငန်းတွေကိုအရေးကြီးဝန်ဆောင်မှုဖြစ်သတ်မှတ်ပြီးတော့တောင်မြင့်မိတ်နဲ့စီမင်းသတ်မှတ်မိန့်တွေလိုအပ်တယ်လို့ချမှတ်ဆောင်ရွက်သွားမယ်လို့စစ်ကောင်စီကဒီလစောပိုင်းကထုတ်ပြန်လိုက်ပါတယ်။သာသုံးသူရေးရနဲ့ဥပဒေပညာရှင်တချို့ကတော့ဒီမိန့်ညွှန်ကြားချက်နောက်မှာအခွန်ကောက်တာအပါဝင်လုံခြုံရေးစီစစ်ဖို့အထည်ရည်ရချက်တွေပါနိုင်တယ်လို့သုံးသပ်ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။အရေးကြီးကုံစီနဲ့ဝန်ဆောင်မှုဥပဒေအရအွန်လိုင်းစနစ်နဲ့ရောင်းချတဲ့လုပ်ငန်းတွေကိုတားမြစ်တာ၊စီးမြင်သတ်မှတ်တာ၊ကြီးကြပ်ကာကွယ်တာတွေလိုအပ်တယ်လို့ဆောင်ရွက်သွားမယ်လို့စစ်ကောင်စီကထုတ်ပြန်လိုက်ပါတယ်။စီးပွားကူးသန်းဌာနကိုဒီအမိန့်ထုတ်ပြန်ခွင့်အနှင်းထားတဲ့အကြောင်းဇူလိုင်လ4ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါအခုအချိန်မှာအွန်လိုင်းစီးပွားရေးလုပ်ငန်းတွေတနိုင်တစ်ပိုင်အွန်လိုင်းဈေးသည်တွေကိုအခွန်ကောက်ဖို့ထိန်းချုပ်တာဆိုရင်လည်းလက်ရှိစီးပွားရေးအခြေအနေနဲ့တော့လျော့ကန်မှုမရှိကြောင်းတရားလွတ်တော်ရှေ့နေစောဘဦးလေးက VOA ကိုပြောပါတယ
်ကုန်လုံးမျိုးမဲဆိုရင်ကျွန်တော်တို့မြန်မာနိုင်ငံကအွန်လိုင်းမာကတ်တင်းကဖွင့်ပြူကာသာရှိတယ်အဲ့ဒီအွန်လိုင်းမာကတ်တင်းကိုတွားပြီးတော့အခွန်တောက်လေဆိုတာအချိန်မတန်မီဘူးလို့ပဲကျွန်တော်ထင်တယ်။ဟိုအတိုင်းအတာတစ်ခုဒီအချိန်တန်လာလို့အခွန်ကောက်တယ်ဆိုတာကိုကျွန်တော်မပြောလို့။နောက်တစ်ခုကဒီ2017မှာအာနာပိန်လိုက်တဲ့အတွက်ကြောင့်ဖွင့်ဒိုးနေတဲ့စီးပွားရေးလုပ်ငန်းတွေအားလုံးပေါက်ဖို့မုန်းညွန်နဲ့ထိုးကျသွားတဲ့အခြေအနေရှိတော့ရောစစ်ကောင်စီအနေနဲ့နားလည်တာကိုကျွန်တော်တအားဝမ်းမြေးကြ။
ပြည်တွင်းမှာတော့နိုင်ငံတကာနဲ့ဖက်ဆက်အွန်လိုင်းလုပ်ငန်းတွေကနေလွဲလို့ကြံတဲ့အိမ်တွင်းမှုအွန်လိုင်းစီးပွားရေးလုပ်ငန်းတွေအများအပြားရှိနေတာပါဒီထဲမှာအများစုကစားတောက်ကုန်အိမ်ဆောက်ပစ္စည်းအထည်အလေးစာအုပ်အလှပနဲ့အသေးစားကြောင်မြတ်လုပ်ငန်းတွေပါဝင်ပါတယ်အခုလိုအခြေအနေမှာအွန်လိုင်းအယောင်ဝယ်တွေကိုတားမြစ်ကြီးကြပ်တာကစစ်ကောင်စီအနေနဲ့အတိုက်ခံတွေရဲ့လှုပ်ရှားမှုတွေကိုကန့်သတ်ဖို့လုံခြုံရေးအရာစိုးရိမ်ပြီးကန့်သတ်တဲ့သဘောမျိုးဖြစ်နိုင်တယ်လို့အမြင်တချို့ရှိနေတဲ့အပေါ်မှာတရားလွတ်တော်ရှေ့နေစောဘဦးလေးကအခုလိုသုံးသပ်ပြောဆိုပါတယ
်ဆင်းနိုင်ပါတယ်ဆင်းနိုင်ရဆိုတာဥပမာ drone လို့ပြစီမျိုးတွေပဲနော်ဟိုနောက်တော့လက်ဆွဲနဲ့ပတ်သက်တဲ့ပြစီမျိုးတွေကြတော့ဒါကတို့ဟိုလုံခြုံရေးရှုတော့ကနေနောက်တော့ဘောဟိုကြောင်းမတ်တော့ရင်တော့အနာနာပုံကမှုညောင်းနိုင်တဲ့အနေဓာတ်မျိုးရေလုံးနေမလားဆိုတော့သူတို့ဖုန်းရင်ကြတော့ရှိနေဒီအပေါ်မှာအဖက်ဖက်ကအနေပြီးတော့လိုက်ပြီးကန့်တတ်တဲ့အနေဓာတ်မျိုးလည်းဖြစ်ချက်ကောင်ဖြစ်နိုင်ပါတယ
်တရားဝင်ရှိနေတဲ့အစိုးရတရက်ကိုဖြုတ်ချပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီပဲအာဏာသိမ်းထားတဲ့အဖွဲ့အစည်းကထုတ်ပြန်တဲ့ညွှန်ကြားချက်တွေကလည်းတရားမဝင်ဘူးလို့တရားလွှတ်တော်ရှေ့နေစောပါဦးလေးကပြောပါတယ်ပြီးခဲ့တဲ့ NND ဆိုရလက်ထက်တုန်းကတော့ online ကနေရောင်းဝယ်တဲ့လုပ်ငန်းတွေကိုစားသုံးသူရေးရဦးစီးဌာနကထိန်းချုပ်ဖို့စ조사ခဲ့တာရှိပါတယ်။အဓိကကတော့ multi level marketing လို့စင်ပွားရောင်းဝယ်လုပ်ငန်းတွေ online နေပေါ်မှာကြက်ကြဲပြန့်ပြန့်ရောက်လာတာတွေကိုထိန်းချုပ်အရေးယူနိုင်မှုဖြစ်ပါတယ်။ဒါပေမဲ့အခုစစ်ကောင်စီကအခု online စနစ်နဲ့ရောင်းချမှုလုပ်ငန်းတွေကိုတင်းကျပ်ဖို့စ조사တာနဲ့ပတ်သက်လို့တော့စားသုံးသူအခွင့်အရေးနဲ့အစားအသောက်ပညာရှင်တဦးကသူ့အမြင်အခုလိုပြောပြပါတယ်။
အခုမကဘူးဆိုရင်တော့ပြဿနာမရှိဘူးပေါ့။ဟိုအခုနေပါလေရှိမယ်ဆိုလို့ရှိရင်တော့ဒီချိန်မှာစီးပွားရေးအတိုင်းကြီးစီးပွားရေးလည်းနည်းနည်းဒီချိန်မှာကျဆင်းနေတဲ့အချိန်ကြတော့ပေါ့နော်။အဲ့ဒါတော့နည်းနည်းလေးစဉ်းစားသာလုပ်သင့်တယ်ပေါ့။ဒါပေမဲ့တစ်ဖက်ကဒီ online ပေါ်မှာတကယ်ကိုထိန်းချုပ်မရနိုင်တော့ဒီစားသုံးမှုအခွင့်အရေးချိုးဖောက်နေတဲ့ပြဿနာတွေလည်းရှိနေတော့ထိန်းချုပ်ဖို့လည်းလိုတော့လိုလိမ့်မယ်။ဘယ်ကောက်စမန့်ကြည့်နေဆိုလဲဒီမှာအပြည့်ကိုဖြတ်ထားတာမျိုးမရှိဘူးဒီဆေးဝါးတွေ cosmetic တွေဆိုလဲအနေရှိတဲ့ဆေးဝါးတွေ high fat ရှိတဲ့ဆေးဝါးတွေဆိုရင်ဒါဒီနောက်တိုင်းဈေးပဲကြည့်ကြည့်တိုင်းဈေးပဲကြည့်ကြည့်ဒါတွေကစားသုံးမှုအတွက်တော့အနေဒီဆေးပြီးမဖြစ်ဘူးအနေရှိတယ
်အရေးကြီးကုံစီနဲ့ဝန်ဆောင်မှုဥပဒေကိုတော့2012ခုနှစ်ကပြဋ္ဌာန်းခဲ့တာပါအရေးကြီးကုံစီသတ်မှတ်ခံထားရပြီဆိုရင်သူနဲ့ဆက်ဆက်တဲ့တင်သွင်းရောင်းချလက်ဝဲထားမှုတော်လောင်တဲဆောင်ပြန်ပြူအသုံးပြုမှုတွေကိုသက်ဆိုင်ရာအဖွဲ့ကလိုတလိုကြီးကြပ်တားမြစ်နိုင်တယ်လို့အဲ့ဒီဥပဒေရဲ့အခန်း3ပုံမှ4မှာဖော်ပြထားပါတယ်။ဒါကိုချိုးဖောက်တယ်ဆိုရင်ထောင်နဲ့6လကနေ3နှစ်အထိကြာခံရတာဖြစ်စေဒါမှမဟုတ်ကြက်ငွေ5သိန်းထက်မပိုတဲ့ငွေတန်းကိုပေးဆောင်ရမှာဖြစ်ပါတယ်။ဒီဥပဒေပါပြစ်မှုအလုံးကိုရဲကနေအရေးယူပိုင်ခွင့်ရှိတယ်လို့လည်းဥပဒေမှာဖော်ပြထားပါတယ်ရှင်။
ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမွန်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံရေးနဲ့ဆိုင်တဲ့သတင်းကိုအလှည့်ပေးကြပါတယ်ခင်ဗျာ ပြီးခဲ့တဲ့ထိုင်းရွေးကောက်ပွဲမှာမဲအများစုအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင်ပီတာလင်ဂျွန်ရမ်ရက်ကိုဝန်ကြီးချုပ်တစ်ဖြစ်တဲ့ရွေးကောက်တင်မြှောက်ဖို့လွှတ်တော်မှာဒီကနေ့မဲခွဲခဲ့ကြပြီမဲ့အထောက်ခံမဲ့အလုံလောက်မရခဲ့ကြပါဘူး။တိုးတက်တဲ့ပြည်ပြင်ပြောင်းလဲရေးအမြင်ရှိသူအဖြစ်သတ်မှတ်ခံထားပြီးတော့ထိုင်းပြည်သူတွေရဲ့ထောက်ခံမှုအများဆုံးရထားတဲ့ပီတာဝန်ကြီးချုပ်တစ်ဖြစ်မလာဘူးဆိုရင်ကန့်ကွက်ဆန္ဒပြပွဲတွေလှုပ်သွားမယ်လို့တက်ကြွလှုံရှားသူတွေကတော့ပြောဆိုထားကြပါတယ်။လေခဲတယ်လည်းဖြစ်နေတဲ့ထိုင်းနိုင်ငံရေးအခြေအနေရှေ့ဆက်ပါတွေဖြစ်လာနိုင်တယ်လဲဆိုတာကိုနိုင်ငံရေးလီလာ32ဦးအောင်သူငိမ့်နဲ့မခင်ပြည်တွေကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
။ဦးအောင်သူငိမ့်ရေ VOA ကိုအခုလိုအချိန်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ဗျာ
။ဟုတ်ကဲ့ရှင်။အခုဟိုဒီနေ့ပဲပေါ့နော်လောလောလတ်လတ်ကိုပဲအခုဒီထိုင်းလွှတ်တော်မှာတော့ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကအများစုနဲ့အနိုင်ရထားတဲ့move forward party ရဲ့ခေါင်းဆောင်ပေါ့နော် Peter Lim ကျွန်တော်လွတ်ကိုဒီဝန်ကြီးချုပ်ရွေးဖို့မရွေးဖို့မဲခွဲဆုံးဖြတ်တာကတော့အခုပြီးသွားတဲ့အခါမှာလုံလောက်တယ်လည်းမရဘူးပေါ့လေဆိုတော့ဒီအချိန်လေးကဒါ Peter အတွက်အဲနောက်ထပ်တဆင့်ပေါ့နော်ဒါဆိုရင်ဒါဝန်ကြီးချုပ်သူဖြစ်လာနိုင်ခြင်းမရှိတော့ဘူးလားနောက်တဆင့်ဒီ Thai ဝန်ကြီးချုပ်ရွေးချယ်မှုကဘာမှဖြစ်လာနိုင်မလဲရှင
်ဟုတ်ကဲ့အခုနေထားမှာတော့ဟိုစိတ်မကောင်းစရာပဲပေါ့နော်ဆိုတော့အထူးသဖြင့်တော့ဒီအောက်လွတ်တော်မှာသူတို့ဘက်ကဥမာကိုယ်စလဲ900အနက်ကသူတို့ရဲ့ကိုယ်စလဲစုစုပေါင်းက373ပဲရှိတယ်ဗျအဲ့တော့373ပဲမှာလွတ်တော်ဥက္ကဋ္ဌတွေပဲတက်လိုက်တဲ့ခါကျတော့300မဲကျန်တာပေါ့ဗျာနော်အဲ့တော့အဲ့302မဲနဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့900ထဲမှာသူတို့က majority ဖြစ်နေပါပြီဒါပေမဲ့လည်းသူ့ရဲ့ထိုင်းရွေးကောက်ပွဲစနစ်ကဒီအောက်လွတ်တော်900နဲ့အထက်လွတ်တော် Scenic ပေါ့နော်အဲ့တော့250ပေါင်းပြီးတော့မှရွေးရမယ်ဆိုတော့အဲ့ဒီမှာပြဿနာရှိသွားတာပေါ့ဗျာနော်အဲ့တော့ Scenic ဘက်ကအများစုကတော့အရင်စစ်အစိုးရကဟိုခန့်ထားတဲ့ကိုယ်စားလှယ်တွေပါသူတို့ကရွေးချယ်တဲ့မြောက်ထားတာမဟုတ်ဘူးခန့်ထားတာအဲ့တော့ value ဖြစ်လဲဆိုတဲ့အခါကျတော့ဒီနေ့မဲပေးတဲ့ပုံကိုကျွန်တော်ကြည့်တော့ Scenic ထဲကနေပြီးတော့ Peter တို့ကိုထောက်ခံမဲပေးတာက73မဲပဲတွေ့ပါတယ်အဲ့တော့လူ30ကျော်လောက်က34မဲလို့ထင်တယ်အဲ့ဒါကန့်ကွက်တယ်เนาะအများစုကတော့ကြားနေကြပါလေဆိုတော့အထူးသဖြင့်တော့ဒီရွေးကောက်ပွဲမတိုင်ခင်ပေါ့ဗျာဒီတိုင်းမှာဘရင်စနစ်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေရှိတယ်ဒါကပြောမယ်ဆိုလို့ရှိရင်ကတ်ပြီးတော့သူ့ဖြုတ်တယ်လို့ဖြစ်တာပေါ့เนาะတချို့တွေလည်းစိုးရိမ်မှုတွေရှိနိုင်တယ်အဲ့ဒါအပြင်ကြံတဲ့ရွေးကောက်ပွဲကော်မရှင်ကလည်းသူ့နဲ့ပတ်သက်လို့ခိုင်လို့မခိုင်လို့ဆိုတဲ့ပြဿနာတွေလှုပ်လာတော့ဒါတွေကတက်ရောက်မှုရှိသွားတယ်လို့ယူဆပါတယ်
โอเคတကယ်လဲဆိုရင်တော့ဒါဒီမိုကရေစီစနစ်တစ်ခုဒီမိုကရေစီနိုင်ငံတစ်ခုမှာဆိုလို့ရှိရင်တော့မဲအများစုအနိုင်ရတဲ့ပါတီတစ်ခုမျိုးပေါင်းဖွဲ့ပြီးတော့ဒီလိုမျိုးအခြေအနေမျိုးမှာဆိုရင်တကယ်လဲဆိုအစိုးရတရက်တောင်ဖြစ်တဲ့အနေအထားဖြစ်ရမှာပေါ့လေဒါနဲ့အခုကျတော့ဒီပီတာအတင်းနဲ့အများစုထောက်ခံမဲရပါလေရနဲ့ဒီတိုင်းဆိုလို့ရှိရင်သူကဝန်ကြီးချုပ်ဖြစ်မလာနိုင်တော့တဲ့အခြေအနေဖြစ်သွားတယ်လို့ပြောရမှာပေါ့
ဟုတ်ကဲ့ဗျကျွန်တော်မြင်တော့ထိုင်းနိုင်ငံကြီးမှာအထူးသဖြင့်တော့အခုတက်သစ္စာရင်အားစုတွေပေါ့နော်ပြည်သူတွေကလည်းအပြောင်းလဲလိုချင်တယ်မဲပေးလိုက်ကြတယ်နောက်တစ်ခုကသူတို့ကလူငယ်တိုးတက်တဲ့အမြင်ကိုကိုစားပြုတယ်ပေါ့နော်တစ်ဖက်ကတော့လည်းဟိုဘာခေါ်မလဲအစိုးရောက်တယ်လို့မြင်ကြတဲ့လူလည်းရှိနိုင်တယ်နော်ဒါပေမဲ့တစ်ဖက်ကကျတော့ old establishment လို့ခေါ်မှာပေါ့ဗျာနန်းတော်တို့စစ်တပ်တို့သူတို့ရဲ့အကျိုးစီးပွားအဟောင်းတွေဘယူရိုကရက်တွေသူတို့ကကျတော့သိပ်ပြီးတော့ပြုရင်ပြောင်းလဲရင်မလုပ်ချင်ဘူးဗျာဒါအဲ့နှစ်ခုတွေ့တဲ့ပွဲမျိုးလို့ယူဆနိုင်တယ်ပေါ့နော
်โอเคအခုဆိုလို့ရှိရင်ဒီပြီးခဲ့တဲ့ရက်ပိုင်းတည်းကတည်းကလည်းလူငယ်တက်ကြွလှုပ်ရှားသူတွေဆိုပြောထားကြတာရှိတယ်။ဒါလူလူရဲ့ဆန္ဒအတိုင်းဖြစ်မလာဘူးဆိုလို့ရှိရင်သူတို့ဆန္ဒပြပွဲတွေအကြီးအကျယ်လုပ်သွားမယ်ဆိုတာမျိုးတွေပေါ့နော်။ဆိုတော့အခုဒီကနေ့ရလက်အရဆိုလို့ရှိရင်ရောအချိန်လေးကတဲမာလာနိုင်ကြလားဘယ်လိုများသုံးတက်နိုင်မလဲရှင
်။ဟုတ်ကဲ့။ဟိုကျွန်တော်ယူဆတာတော့လမ်းပေါ်ဆန္ဒပြပွဲတွေဆက်ဖြစ်လာနိုင်တဲ့အနေအထားရှိတယ်။နောက်တစ်ခုကကျတော့နောက်ထပ်ရွေးကောက်ပွဲအတွက်နောက်ထပ်မဲပေးမယ်နောက်သုတ်ပေါ့နော်။အဲ့ဒါကလာမယ့် February 18ရက်နဲ့19လာမယ့်ကျွန်တော်တို့ဇူလိုင်16ရက်နဲ့19ရက်နေ့မှာလုပ်ဖို့ရှိပါသေးတယ်။အဲ့တော့တခုရှိတာတော့ဒီဖီတာအနေနဲ့တော့နောက်ထပ်ကိုယ်စားလှယ်လောင်းအဖြစ်ပေါ့နော်ဝန်ကြီးချုပ်လောင်းအဖြစ်တင်သွင်းလို့မရတော့ဘူး။မရတော့တဲ့အခါကျတော့ကြံတဲ့သူတယောက်တင်သွင်းရတာမျိုးဖြစ်လာမယ်။ဆိုတော့အဲ့ဒီအနေအထားမှာတော့ပြောခဲ့ပါတယ်။သူလည်းဖြစ်နိုင်တယ်မဖြစ်နိုင်ဘူးပေါ့နော်။ဆိုတော့ဒီလိုအနေအထားတွေရှိတယ်။ရှိတဲ့အခါကျတော့တခုဖြစ်နိုင်တာကလမ်းပေါ်ဆန္ဒပြပွဲတွေကပိုပြင်းထန်လာမယ်။နောက်တစ်ခါကျတော့ဒီအိမ်ဆောင်အစိုးရသက်တမ်းကိုထပ်ပြီးတော့တိုးလိုက်တဲ့ဟာမျိုးလည်းဖြစ်သွားနိုင်တယ်။เนาะအိမ်ဆောင်အစိုးရမှာတော့အခုလက်ရှိဝန်ကြီးချုပ်ပရာယုတ်ကတော့သူကနိုင်ငံကြီးကနားပြီလို့ပြောတယ်။ဆိုတော့ဒါပေမဲ့ ပရာဝစ်ကကြံသေးတယ်အခုလက်ရှိဒူးဝန်ကြီးချုပ်နဲ့လက်ရှိဒီ PPRP ခေါင်းဆောင်ပေါ့အဲ့တော့သူကဆက်ပြီးတော့ဟိုဘာခေါ်မလဲဂျာပြဆူရအောင်သက်တမ်းတိုးရဲဆိုလို့ရှိရင်လည်းပြဿနာတွေကတော့ကြီးဖို့ရှိပါတယ
်ကျေးဇူးအများကြီးတင်ပါတယ်ဦးအောင်သူ
ငယ်ရှင်ဟုတ်ကဲ့ကျေးဇူးပါပဲခင်ဗျာဟုတ်ကဲ့
နိုင်ငံရေးလေးလာသုံးသပ်သူဦးအောင်သူငယ်ကိုမက်ခင်ဖြူတွေဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
် VOA American သံကနေ2023ခုနှစ်ဇူလိုင်လ23ရက်ကျန်သာရေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190ရုပ်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့ဒီတဲကမှဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီတဲကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာပြည်မှာငြိမ်းချမ်းရေးရရှိဖို့လောလောဆယ်မဖြစ်နိုင်သေးဘူးဆိုတာကိုတရုတ်အစိုးရကနားလည်ပါတယ်။ဒါပေမဲ့သူယင်းဤမြုံနှံထားတာတွေကိုအန်ဒီရဲ့ပေးလာမှာစိုးလို့လနကိုင်းအဖွဲ့တွေအားလုံးချင်းနဲ့အောင်လုံပန်းနေကြောင်းဥအောင်ခင်ကသုံးသပ်ထားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
ယူနန်ပြည်နယ်အစိုးရရဲ့နိုင်ငံခြားရေးရာအထူးတန်တမာမစ္စတာကော့ပောင်ရဲ့တိုက်တွန်းမှုကြောင့်မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်တွေဇွန်လစမ်းမှာမိုင်းလားနေစမ်းပြုတ်မှာတွေ့ဆုံဆွေးနွေးကြပါတယ်။ညီနောင်သုံးဖွဲ့ကတော့ကိုကန့်ရခိုင်နဲ့တန်အန်းပလောင်တပ်ဖွဲ့တွေပါ။သူတို့ချုပ်ကန်ရနေမြေကတရုတ်အကျိုးစီးပွားကိုကာကွယ်မယ်လို့ဒီညီနောင်သုံးဖွဲ့ကကြေညာတာကိုဇူလိုင်လ9ရက်နေ့ထုတ်အေယာဝရီအင်္ဂလိပ်စာဆောင်မှာဖော်ပြပါလေ။ဒီပူးတွဲကြေညာချက်ကိုထုတ်ပြန်မှုတရုတ်ကပန်ကြတာဖြစ်တယ်လို့တန်အန်းဗိုလ်မှူးကြီးမိုင်းအိုက်ကျော်ကပြောပါတယ်တဲ့။မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ကပေးတဲ့လက်နက်ခဲယမ်းမျိုးစုံနဲ့စီရေးအကူအညီဟာတိုက်ပွဲတွေမှာအတော်လေးအထောက်အကူဖြစ်စေတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ်တီထောင်တဲ့နနစ်ပြည်အခမ်းအနားမှာ KNDF ဥက္ကဋ္ဌခွန်းဘီထူးကပြောသွားပါတယ်။စီအစိုးရဟာတရုတ်အစိုးရစီကအကူအညီရယူပြီးနေဆက်နေတိုင်းရင်းသားလက်နက်ကင်တွေကတော့ယူနန်ပြည်နယ်အစိုးရတရုတ်အသင်းအဖွဲ့တရုတ်မောင်ကိုတရုတ်ဒုစရိုက်လုပ်ငန်းစတာတွေရှိကအခုအညီရယူပါတယ်ရှမ်းပြည်ကတပ်ဖွဲ့တွေဟာတနီးမို့တနီးနဲ့တရုတ်နဲ့ဆက်ဆက်နေကြပါတယ
်တရုတ်လူသားရေဘူရအဖေပြောကြပေမဲ့မြန်မာနိုင်ငံနဲ့နေနမိတ်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်မှာတရုတ်က60ရာခိုင်နှုန်းဒေသခံတိုင်းရင်းသားက40ရာခိုင်နှုန်းရှိပါတယ်ယူနန်ပြည်နယ်မှာ16ခရိုင်ရှိတဲ့အဲ့6ခရိုင်ဟာမြန်မာနိုင်ငံနဲ့ထိစပ်နေပါတယ်လူကျန်းလီစုကိုပိုင်အုတ်ချုပ်ခွင့်ရခရိုင်ပေါင်ရှမ်းခရိုင်ဒဲဟုံချင်းဖော်ကိုပိုင်အုတ်ချုပ်ခွင့်ရခရိုင်လင်ခေါင်ဖူအားခရိုင်နဲ့ရှီဆောင်ပါနာရှမ်းကိုပိုင်အုတ်ချုပ်ခွင့်ရခရိုင်စတဲ့ယူနန်6ခရိုင်ဟာမြန်မာနိုင်ငံနဲ့ထိစပ်နေပါတယ်လူကျန်းလီစုခရိုင်ကတော့ကချင်အထူးဒေသတစ်ဖြစ်တဲ့ချီဖွေပန်ဝါဆော့လော်ခေါလံဖူးစတဲ့မြို့နယ်တွေနဲ့ထိစပ်နေပါတယ်ကချင်ဘက်ချမ်းမြို့နယ်တွေမှာလော်လာချိတ်ဇိုင်ဝါလီစုလဝံမျိုးနယ်စုတွေအခြေဆိုင်ပြီးလက်ချိတ်လူမျိုးစကုံတင်ရင်းမိသားစုဩဇာညောင်းပါတယ်မြေရှားတပ်တုအကြီးကျယ်ထုတ်ယူတဲ့နေရာဖြစ်ပါတယ
်ကချင်လွတ်မြောက်ရေးအဖွဲ့ KIO KIA အခြေချတဲ့ဝိုင်းမော်မိုးမောင်းနဲ့မန်စီမျိုးနယ်တွေဟာယူနန်ပြည်နယ်ကဗောင်ရှမ်းနဲ့ဒဲဟုံဂျိမ်းဘောခရိုင်တွေနဲ့ထိစပ်နေပါတယ်ကချင်ပြည်နယ်ကကချင်နဲ့ယူနန်ဂျိမ်းဘောဟာမျိုးနွယ်တူတာမှုယူနာမာ KIA ကိုထောက်ခံကြတာမဆန်းပါဘူးဒါပေမဲ့တရုတ်ဗဟိုအစိုးရကတော့ KIA ကိုတန်လျာရှိပြီးဝတ်တပ်ဖွဲ့ကိုပိုးပြီးယုံကြည်စိတ်ချပုံရပါတယ်ဝတ်တပ်မှာကျေးစားတရုတ်စစ်သည်တွေပါဝင်ပြီးတရုတ်စာကိုယုံသုံးလှုပ်ထားတာမှုတရုတ်နဲ့ပိုးပြီးနှီးစပ်ပုံရပါတယ်မြောက်ပိုင်းမဟာမိတ်တွေကိုဝါကောင်းဆောင်တာကိုပဲတရုတ်ကလိုလားပုံရပါတယ်ဝါပြည်နယ်မှာထုတ်လုပ်တဲ့လက်နက်ခရမ်းတွေကိုမြောက်ပိုင်းမဟာမိတ်တွေကသုံးကြပါတယ
်ကိုကန်နဲ့ဝါဒေတာဟာယူနန်ပြည်နယ်လင်ခေါင်ခရိုင်နဲ့ထိစပ်နေပါတယ်လင်ခေါင်ခရိုင်ဟာဟန်ယီဒိုင်လာဟုနဲ့ဝါမျိုးနွယ်စုတွေအခြေစိုက်တဲ့နယ်မြေဖြစ်ပါတယ်ယူနန်ကဝါဥယီ3ပုံ2ပုံဟာလင်ခေါင်ခရိုင်မှာနေထိုင်ကြပါတယ် တကယ်တော့ဝါနေမြေဟာယူနမ်မှာတဝက်ရှမ်းပြည်နယ်မှာတဝက်ရှိနေတာရာစုနှစ်နဲ့ချီနေပါပြီသမရဦးသိန်းစိန်လက်ထက်2009ခုနှစ်မှာကိုကန့်ဒေတာကဟန်တရုတ်ကိုစစ်တပ်ကတိုက်ထုတ်လိုက်တဲ့ကိစ္စဟာတက်ချုပ်မင်းအောင်လှိုင်ရဲ့လက်ချက်ဖြစ်တယ်လို့တရုတ်ဘက်ကယူဆပုံရပါတယ်ဖုန်ကြားရှင်တပ်ဖွဲ့ကကိုကန့်ဒေတာကိုပြန်လည်ချုပ်ကန့်ဖို့ကြိုးပမ်းတဲ့အခါတရုတ်အစိုးရဟာသူ့နယ်မြေကိုတုံးခွင့်ပြုတ်ုံနေမှာပဲရန်ပုံငွေရှာဖို့အတွက်ဘေကျင်းမှာဗန်စင်းဖွင့်ဝင်ပေးထားတယ်လို့တရုတ်သူတွေသည်ယွန်းဆွန်ကဆိုပါတယ
်ဆီအာနာသိမ့်ပြီးနနစ်ကျော်အတွင်ရှမ်းပြည်နယ်ကတရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းဒေသမှာတိုက်ပွဲဖြစ်မှု50ရာခိုင်နှုန်းကျဆင်းသွားတယ်လို့ဇွန်လ3ရက်နေ့ထုတ် ISP သတင်းမှာဖော်ပြပါတယ်တိုင်းနာအရေးမှာပုဂ္ဂလိကတရုတ်လုပ်ငန်းရှင်တွေပါဝင်လာပုံကိုလူသိနေပါတယ်ဥပမာယူချန်အုပ်စုဆိုရင်တိုင်းနာလက်နဲ့ကန်6ဖွဲ့ကိုရန်ပုံငွေထောက်ပံ့ကြောင်းတရုတ်သူတေသည်ယွန့်ဆွန်ကထောက်ပြပါတယ်ယူချန်အုပ်စုဟာရာဇဝေးကြောင်းအရအေးအေးယူခံရပေမဲ့ဝတ်တပ်ဖွဲ့အတွက်လက်နဲ့နဲ့စစ်သားရဖို့စီစဉ်ပေးတယ်လို့ဆိုပါတယ်ဘယ်လိုပဲဖြစ်ဖြစ်တရုတ်ပိုးလမ်းမှစီမံကိန်းအောင်မြင်ရေးယူနန်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးစတဲ့စီမံကိန်းကြီးတွေဟာမြန်မာနိုင်ငံနဲ့အများကြီးပတ်သက်နေပါတယ်ဒီနေ့အေဂျန်နဲ့မြန်မာနိုင်ငံဖြစ်လာဖို့အလားအလာနှဲပါတာကိုလည်းတရုတ်ကနားလည်ပုံရပါတယ်။ဒါကြောင့်မို့စစ်ကောင်စီအပါအဝင်တိုင်းရင်းသားလက်နက်ကင်တွေကျင်းနှံ့အောင်တရုတ်ကလှုပ်ပေးနေပါတယ်။တရုတ်အစိုးရဘိုင်းပြည်နယ်ဘိုင်းပုဂ္ဂလိကဘိုင်းမောင်ခိုဒုစရိုက်လုပ်ငန်းဘိုင်းစတဲ့တရုတ်လူထမ်းစာမျိုးစုံနဲ့ပတ်သက်နေတာမို့ရှေ့ဆက်ပြီးဘယ်လိုစခန်းသွားကြမလဲဆိုတာကိုစောင့်ကြည့်ဖို့သာရှိပါတယ်ခင်ဗျာ။
မြန်မာပြည်သုံးသပ်ချက်အစီအစဉ်ကိုဥအောင်ခင်နဲ့ကိုညံဝဲအောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့အရက်ကြောင့်အဟာရနဲ့အိပ်စက်မှုထိခိုက်တာအကြံပြုစရာတွေကိုပြောပြထားပါတယ်။အရက်တောက်တာကြောင့်အဟာရဖြစ်ဖို့အစာကိုဥကဆုပ်ယူမှုထိခိုက်တိုင်းပြီးနှစ်နှစ်ခြိုက်ခြိုက်အိပ်မပျော်တာဖြစ်စေနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။အရက်ကြောင့်အဟာရနဲ့အိပ်စက်မှုဘယ်ပုံထိခိုက်ပြီးတော့ဘယ်လိုအကျိုးဆက်တွေရှိနိုင်ပါသလဲ။ရက်ကိုဘလို့တောက်တဲ့ဖြတ်တဲ့ပါသလဲဒီကြောင့်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာဆန်တာကလာရာအထွေထွေဆေးရုံကြီးကတက်ကြီးယောဂအထူးကုသမတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคသမတော်ကြီးဒေါက်တာမျိုးမင်းအောင်ခင်ဗျာကျွန်တော်ရက်တောက်တာပေါ်အမြင်မှားနေတာတွေနဲ့ဒီရက်တောက်တာကြောင့်တက်ကြီးရပြင်အမျိုးသမီးတွေမှာရောနောက်အရွယ်အားလုံးမှာပါပေါ့နော်ကင်ဆာယောဂါဖြစ်တာမျိုးထိခိုက်စေနိုင်တာတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးအခုလိုအရက်တောက်တာကြောင့်အစာနဲ့အဟာရပေါ်ထိခိုက်နိုင်တာနဲ့ဘလို့တောက်တဲ့ဖြတ်တင်တာတွေကိုပြောမှာမို့ဒီအရက်ကြောင့်အစာနဲ့အဟာရပေါ်ထိခိုက်ပုံကိုစရှင်းပြပေးပါလားဆရာကြီ
းဟုတ်ကဲ့မိကွန်းလေးအရင်ကောင်းပါတယ်အဲ့တော့ဗိုက်တာမင် A C D E နဲ့ folic acid ပေါ့အဲ့ဒီဗိုက်တာမင်တွေကကျွန်တော်ခေါ်တာ antioxidant ပေါ့နောက် anti-cancer ပေါ့နော်အဲ့ဒီကခန္ဓာကိုယ်ကလိုပါတယ်အဲ့တော့ရက်တောက်တဲ့ဆံမျိုးဒီ mal absorption ပေါ့ဒီအစာရင်ကနေဒီဟိုမှာဟိုကနေပြီးတော့မှအဲ့ဒီဓာတ်တွေကိုမစုံနိုင်တဲ့အခါကြောင့်မလို့ခန္ဓာကိုယ်မှာပြီးတော့မှကောင်းကောင်းမစားတဲ့အကြောင်းမလို့ဒီကွန်ပြောတဲ့ဗိုက်တာမင်တွေနဲ့ folic acid ကခန္ဓာကိုယ်မှာအလုံးလောက်မရတဲ့အကြောင်းမလို့အဲ့ဒီဗိုက်တာမင်တွေကလည်းဒီ cancer မဖြစ်အောင်ကာကွယ်တဲ့နေရာမှာအရေးကြီးတဲ့အခါကျတော့အဲ့ဒါတွေလည်းနည်းတဲ့ကြောင့်မလို့ချင်းပြောရင်တော့ကျွန်တော်ခန္ဓာကိုယ်ရဲ့ဒီကန်ဆာကိုတိုက်ဖြတ်နေတဲ့ဒီ defense ပေါ့နော်ဒီကာကွယ်ရေးအဖွဲ့တပ်ကတော့အားနည်းဝါတဲ့ကြောင့်မလို့ကန်ဆာဖြစ်ဖို့အတွက်ကအရန်ကို chance များဝါတော့
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာပြောခဲ့တဲ့ဒီကစီဓာတ်ကိုပေါ့နော်ရက်မှာမူလတွေကပါထားတဲ့ခါကျတော့အဲ့ဒီသက်ရောက်မှုကရောဒီကန်ဆာဖြစ်ဖို့အတွက
်အော်ဟုတ်ကဲ့အရန်ကောင်းတဲ့မျိုးကွန်းပါပဲအဲ့နောက်မှမြန်သမီးတွေလည်းကျွန်တော်ပြောတာပါရက်တောက်ရင်ပိုက်ဆွဲတာတကယ်ပါပဲဘာဖြစ်ဆိုတော့ရက်ကကျွန်တော်ကစက်တွေအရန်ရတဲ့ကြောင့်မလို့ရက်တောက်တဲ့လူတွေကတဖြည်းဖြည်းပိုက်တွေဆွဲဆွဲလာတယ်ပိုက်တွေပူပူလာတယ်ဆိုတဲ့ဟာကျွန်တော်ပမာထဲမှာပြောတာဟုတ်လှလို့ဝါလို့ပါလားဆိုပေမဲ့ဝါတာကတော့တကယ်တော့မကောင်းပါဘူးဘာဖြစ်လို့လဲဆိုတော့ဒီဝါတာတခုတည်းကဘယ်နော် obesity ခေါ်တာပေါ့အဲ့ဒီ obesity itself အကြောင်းဝင်လို့လည်းကန်ဆာဖြစ်ဖို့ chance ပုံထပ်ပြီးတော့တိုးစေပါတယ်နောက်တစ်ခုကအဲကဘကစီတက်များလို့ဝါတယ်ဝါတဲ့ကြောင့်မလို့ထပ်ပြီးတော့ဆိုးကျိုးတွေဖြစ်စေနိုင်တယ်ဆီးကျိုးဖြစ်တာတို့ခြေချသွေးတိုးဖြစ်တာတို့ဒါမှမဟုတ်ကျွန်တော်စီမှာ obesity based chronic disease ba no di wara wa sa chano di ma yo wa lo tamat pi lo chano ku ni ja la ba ba so sa la wa ra sa la ba da mai pi yin zwe do lo si jo lo cancer lo ba shi shao phet la da ja ma lo ju wa chano lo wa di si jo ma phet khin cancer ma phet khin di obesity lo ba chano lo yoga ne ne ku ni ja ba bi
okay sia yi a lo a khu lo di yoga ba so mo no cancer ba wi phet se de a chi ya ko sia ba lo taw do mo a chan phet chin la
a kaung saung a chan ya lo ya ko ya la ja ba အဲ့ဒါတော့အကောင်းဆုံးဆေးပါပဲဘာဖြစ်လို့လဲဆိုတော့ကျွန်တော်ပြောတာသူ့ရအောင်ငါလက်တော့မဖြတ်နိုင်ဘူးအေးအစိုက်လုံးမယ်အစားအစင်ကျင်မယ်ဆေးတွေတောင်ဗိုက်တာမင်တွေတောင်းမယ်အဲ့ဒါတွေကအကျိုးအလကားပါပဲကျွန်တော်တကယ်ကိုတက်ရှိချင်နေခြင်းနဲ့ကိုမိသားစုနဲ့တက်ရှိချင်နေခြင်းနဲ့ကိုချစ်တဲ့လူနဲ့တက်ရှိချင်နေခြင်းနဲ့ကိုပြင်ပန်းလုပ်ပြီးတော့ရှာရတဲ့ပတ်စံနဲ့ကိုဘွားကိုကောင်း ဒီမှာအခုချက်ချင်းကြားလိုက်တဲ့အခါကျတော့လေချက်ချင်းဆိုးကျိုးတွေဖြစ်လာနေတာပေါ့အဲဒါကြောင့်လေဆရာဝန်တွေအခုဆိုရင်လည်းကျွန်တော်တို့ဒီ specialist တွေရှိပါတယ်အရက်ကိုဘယ်လိုဖြတ်မလဲဆိုတဲ့ဟာကိုကျွန်တော်တို့ဟိုးခေတ္တကကျွန်တော်ဒီမှာလည်းအမှန် specialist တွေရှိပါတယ်အရက်ကိုဘယ်လိုဖြတ်တဲ့ခါမှာဘယ်လိုချောချောရှိရှိနဲ့စတတတနဲ့ဖြတ်လို့ရမလဲဆိုတဲ့ဟာတွေအထူးကူတွေရှိပါတယ်အဲ့ဒါတွေနဲ့ပြပြီးတော့ဖြည်းဖြည်းနဲ့ဖြတ်သွားရင်တော့အကောင်းဆုံးပါပဲ plan တော့လောက်ရမှာပေါ့နော်ဥမာအလုပ်ကိုလည်းကိုထားပါတော့အလုပ်မှာလည်းကိုရဲ့မိတ်ဆွေမိသားစုတွေကနေပြီးတော့ကိုဘယ်လိုကူညီပြီးတော့အဲ့ဖြတ်နေတဲ့အချိန်မှာဝိုင်းပြီးတော့ကူညီဖို့အတွက်အဲ့ဒီကိုပေးချာ plan လုပ်ပြီးတော့မှဖြတ်ဖို့ကတော့အကောင်းဆုံးပဲအဲ့တော့ကျွန်တော်အကြံဉာဏ်ကတော့အရက်ကို short တောင်းရင်ကောင်းမလားဆိုရင်လုံးအရန်တောင်းနေတဲ့ဆိုင် short တောင်းလည်းနည်းနည်းလေးတော့ပိုဆက်တာပါတယ်ဒါပေမဲ့အကောင်းဆုံးကတော့ဖြတ်ပါပြပါဆိုတော့အရင်တောက်နေကြမဟုတ်ဘူးဆိုရင်လည်းငါတို့ဘောတဖြည်းဖြည်းရှင်းပြဖြတ်ပါဒီခါဒီမှာတောက်တယ်ဆိုရင်လုံးဝမတောက်တော့ပါနဲ့ဘာလို့လဲဆိုတော့နည်းနည်းတောက်ရနေပြီးတော့မှများများတောက်ဖြစ်သွားလိမ့်မယ်သူပြင်ကျွန်တော်စင်ငင်ချင်းတွေနဲ့ပါတီတို့ဂျာမန်ဂက်သရီမှာတွေ့ရခါကျတော့ဟိုလူကမြောက်ပင်ကြီးလူကမြောက်ပင်နေအဲ့ဒါနဲ့တောက်နေတောက်ရင်တဲ့ပူပူတောက်ဖြစ်သွားတာပေါ့နောက်တက်ကြီးတဲ့လူတွေမှာနောက်တစ်ခုရှိတာပုဂ္ဂိုလ်ဘယ်တော့တောက်မလို့တောက်မလို့မသိတော့ဘူးဘာဖြစ်လဲဆိုတော့မူးတဲ့ခါကျတော့ကဘယ်တော့တောက်မှန်းလည်းမသိတော့ဘူးအဲ့တော့မူးတော့ခန္ဓာကိုယ်ကလည်းစိတ်ပျော်စလို့ဖြစ်သွားပြီးတော့စိတ်ကပူပျော်ခြင်းတို့ပူတောက်မြင်ရင်လည်းတောက်လို့မရတော့ဘူးထိန်လို့မရဘူးဖြစ်သွားတဲ့အကြောင်းမလို့ရက်ကတော့မတောက်တာတော့အကောင်းဆုံးပါပဲ
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားရေးချင်တာကောပြောလို့ရှိဘူးလား
တခုကျွန်တော်ပြောဖို့မေးသွားတာဒီအိတ်တာဒီမှာကျွန်တော်လူငယ်လည်းပြောကြပါတယ်သူကြီးအိတ်လို့မရဘူးဆိုရင်လည်းအရက်တောက်လိုက်ရင်အိတ်ပျော်သွားတယ်ဟုတ်ကဲ့အရက်ကအိတ်ပျော်အောင်လုပ်တဲ့အချိန်မှာတော့ကောင်းတယ်ဟုတ်တယ်အရက်တားတဲ့ချိန်မှာမူးပြီးတော့အိပ်ပျော်သွားတယ်ဒါပေမဲ့အဲ့ဒါလွယ်အဲ့ဒါလည်းပြီးရောတန်းတဲ့ဟာမကောင်းတော့ဘူးဘာဖြစ်လို့ဆိုတော့အရက်ကအဲ့စပြီးအိပ်ပျော်သွားတယ်နဲ့ကျွန်တော်တို့ပုံကျမ်းတောက်ကြီးမှာကျတော့အိပ်လို့ရတော့မရဘူးဒါပေမဲ့အိပ်ပျော်သွားတယ်တောက်လျှောက်ကောင်းကောင်းအိပ်သွားမနေ့တိဒါကပုံမှန်ဟိုရက်မတောက်ရပဲအိပ်လို့မရတဲ့လူတွေပေါ့ထားပါတော့အိပ်စစ်တောက်တယ်ဆိုတော့ဥမာကျွန်တော်ရှင်းပြမယ်အိပ်လို့မရတဲ့လူတွေကတယောက်ကအရက်တောက်လို့အရက်တောက်ပြီးတော့အိပ်ပျော်အောင်လုပ်လိုက်တယ်နောက်တစ်ယောက်ကအိပ်စစ်တောက်ပြီးတော့အိပ်ပျော်အောင်လုပ်လိုက်တယ်အဲ့ဒီလူတစ်ယောက်မှာတော့မအိစစ်တောက်တဲ့လူကအိစစ်တောက်လိုက်လို့အိပ်ပျော်သွားရဲဆိုရင်သူတောက်လျှောက်အိပ်သွားတော့ဘာသာသူ့ရဲ့ပြဿနာချက်ချင်းအိပ်မပျော်တဲ့ပြဿနာအဲ့ဒီလူကအိစစ်တောက်လိုက်ကြမလို့တောက်လျှောက်မနေ့ခွန်းနိုင်တိအိပ်လို့ရပါတယ်အရက်တောက်တဲ့လူကြတော့ဟုတ်တယ်သူကအရက်တောက်လိုက်တယ်အိပ်ပျော်သွားတယ်ဒါပေမဲ့ညလိုကြတော့ပြန်နိုးလာအောင်နောက်ညလေကြတော့ပြန်နိုးရင်မကားသေးဘူးအိပ်လိုက်နိုးလိုက်အိပ်လိုက်နိုးလိုက်ဆိုတော့ဒီက sleep ရဲ့ quality ကိုကထိခိုက်တာပေါ့ဆိုတော့ဒါမှမဟုတ်ရက်တောက်တာဒီအိပ်တာကိုကထိခိုက်ပါတယ
်ဟုတ်ကဲ့ဆရာဒီနောက်ဆက်တွဲနောက်ထပ်ပြောဖို့ရှိသေးလားဆရာ
နောက်တစ်ခုကသွားဝပြီးဖြစ်တာကျွန်တော်ရဲ့မှတ်ဉာဏ်ရဲ့ memory formation ပေါ့နော်မှတ်ဉာဏ်ကိုလုပ်နေတဲ့အချိန်ကအဲ့ရင်သူရချင်တာအဲ့ရင်ကအဲ့ပြောသွားပြီးဘာမှငါခံတော့ဘူးတကောလုံးကနားနေတယ်ထင်ကြတာမဟုတ်ဘူးဒီ memory storage processor အဲ့ချိန်မှလည်းသူကလုပ်နေတာပါပဲဆိုတော့ဘာသွားတွေ့လဲဆိုတော့အေးကောင်းကောင်းမောရတဲ့လူတွေကျွန်တော်ခေါ်တာ sleep apnea လို့ဟာမျိုးသူဖြင့် alcohol တောက်တဲ့လူတွေမှာဒီညာဖက်အဲ့မှတ်ဉာဏ်အလုတ်ကိုသွားထိခဲ့တဲ့ကြောင့်မလို့ဒါနောက်တစ်ချက်ပေါ့နော်ရသွားတဲ့လူတွေမှာမှတ်ဉာဏ်ရော့တဲ့ဒီသူငယ်ပြန်တဲ့ယောဂါဖြစ်တယ်ဆိုတော့အဲ့ဒါကြောင့်လည်းဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်အဓိကပြောချင်တာကတော့အိတ်တာအစရက်ကမကောင်းပါဘူးထားပါတော့တစ်ချက်ကြည့်ရလို့လူတွေကအေးအိတ်လို့ကောင်းအောင်မရဘူးအိတ်မပျော်ဘူးဆိုတဲ့လူတွေဆရာဝန်တွေ့ပြီးတော့ဆရာဝန်စီကအိတ်ဆေးကိုပြောချင်တောင်းတဲ့ဟာက better than ကော့ကိုအရက်နဲ့အိမ်မှာအိတ်လို့မရလို့အရက်တွေဝယ်ပြီးတော့အရက်တောက်ပြီးအိပ်ပြအောင်လုပ်တာပို့ပြီးတော့စိုးပါလ
ားဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အ
ပစင်ဂျမအီကနာကိုကိုမင်းကဆက်သွယ်မိများတင်ဆက်ပေးခဲ့တာဖြစ်ပါတယ် view ကနေ့ခြားသပတေးညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတော့ဒီနေ့ညအတွက်နောက်ဆုံးကြံရှိတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံတဝန်းတိုင်းဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးထားတဲ့ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသအတိုင်းသားတင်ဆက်တွေတင်ဆက်ထားတဲ့ဒီတပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ထိုင်းဂရင်းနီနေဆက်ကစစ်ပေးဆောင်စခန်းကိုစစ်တပ်ကလေယာဉ်နဲ့ပုံကျဲခဲ့လို့စစ်ပေးဆောင်တယောက်သေဆုံးခဲ့တဲ့တင်းကရင်နဲ့မုံပြည်နယ်ကိုဆက်သွယ်ထားတဲ့တရားတစဉ်ထပ်ပြီးတော့မိုင်းခွဲဖျက်ဆီးခံလိုက်ရလို့ကုန်ပစ္စည်းတင်ပို့ရေးအခက်အခဲဖြစ်နေကြပါတယ်။တရဲလော်ရီတဲမှာတော့ဆက်အာနာရှင်စနစ်အမြင့်ပြတ်ချိန်မုံရေးတိုက်ပွဲမှာ EAO တွေအားလုံးပါဝင်တော့မိမိတို့လည်းပါဝင်သွားမယ်လို့မုံပြည်သက်ပါတီဥက္ကဋ္ဌကပြောဆိုခဲ့တဲ့အပေါ်ဝေဖန်သုံးသက်ချက်တွေကိုနားဆင်ကြရမှာပါ
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ထိုင်းကရင်နီနယ်စပ်ရှိစစ်ပေးဆောင်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ပုံကျဲတိုက်ခိုက်ခဲ့လို့စစ်ပေးဆောင်တယောက်သေဆုံးပြီးနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP အတွေ့ရမှုနဲ့ဦးအောင်စမ်းမြင့်ကပြောပါရယ်။ဇူလိုင်လ12ရက်နေ့မနက်တနိုင်ကျော်အချိန်ခန့်ကလေရင်နဲ့ဘုံလေးလုံးကျဲခဲ့တာဖြစ်ပြီးလူထိမှန်သေဆုံးမှုအပြင်စတင်ကြောင်းစေခန်းဖျားကြောင်းနဲ့လူနေအိမ်တချို့လည်းထိမှန်ပျက်စီးခဲ့ပါတယ်။ဒါအပြင်ဖားဆောင်မြို့နယ်ထဲကနေရာတစ်ခုကိုလည်းစစ်ကောင်စီတပ်ကဇူလိုင်လ17ရက်နေ့ညမှာလေယာဉ်နဲ့ပုံကျဲခဲ့လို့17နှစ်အရွယ်ကလေးသေဆုံးခဲ့ပြီးအဆောက်အုံတွေထိမှန်ပျက်စီးသွားပါတယ်။ဒီအကြောင်းအသေးစိတ်ကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်
။ကရင်နဲ့မွန်ပြည်နယ်ကိုဆက်သွယ်ထားတဲ့ဖအံတထုံကားလမ်းပေါ်ဝါဘိုးတော်နဲ့ဗရင်ညီကူအကြားတရားအမှတ်1မင်းဆောင်73ကိုမိုင်းခွဲဖျက်ဆီးခံလိုက်ရတာကြောင့်နေဆက်ကကုန်ပစ္စည်းတင်ပို့ရမှာပူပြီးခက်ခဲလာတယ်လို့ကားသမားတွေကပြောပါတယ်ဇူလိုင်လ10ရက်နေ့ကမိုင်းခွဲခံလိုက်ရတဲ့တရားဟာမြဝတီဗအံကြိုက်ထူမှတဆင့်ရန်ကုန်မြို့တီလဝါ SEZ မှာအဆုံးသတ်တဲ့လမ်းမကြီးရဲ့အစိုက်အပိုင်းတစ်ခုဖြစ်ပါတယ်ဒီတရားကို KNU ပူပေါင်းတပ်ဖွဲ့တွေကမိုင်းခွဲဖျက်ဆီးခဲ့တာဖြစ်ပြီးဇွန်လ29ရက်တုန်းကလည်းတထုံမြို့နယ်နဲ့ဘေးလင်းမြို့နယ်ကြားရန်ကုန်မော်လမြိုင်ကားလမ်းပေါ်ကဂျုံအိတ်တရားကို KNU တပ်မဟာတပ်ပူးပေါင်းတပ်ဖွဲ့ကမိုင်းခွဲဖျက်ဆီးခဲ့ပါသေးတယ်
ချင်းပြည်နယ်မင်းတပ်မြို့နယ်ဝုံခုံရွာကိုစစ်စစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်မှုကြောင့်ကလေးငယ်တယောက်နဲ့နှုတ်တိုင်မိခင်တယောက်အပါအဝင်အရက်သားပြည်သူ၃ယောက်တေဆုံးပြီးတယောက်ပြင်းထန်စွာဒဏ်ရာရရှိခဲ့ပါတယ်။ဇူလိုင်လ၈ရက်နေ့မနက်၁၇နာရီခန့်မှာမင်းတပ်မြို့နယ်မရှိန်လော်အုပ်စုဝုံခုံကျေးရွာကပြည်သူတွေနဲ့စစ်ပေးဆောင်တွေနေထိုင်တဲ့နေရာကိုစစ်တပ်ကတိုက်လေရင်နဲ့ပေါင်900ဘုံဒီနှလုံးအတွဲလိုက်ဘုံဒီလေးလုံးရော့ကက်0.5G တွေနဲ့ပစ်ခတ်ခဲ့တာလို့ CDF မင်းတပ်ကထုတ်ပြန်ပါတယ်စစ်ကောင်စီရဲ့လေကြောင်းအပြင်လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အသက်9နှစ်အရွယ်မိန်းကလေးအသက်30အရွယ်နလသားနှုတ်တိုင်မိခင်နဲ့အသက်65နှစ်အရွယ်အမျိုးသမီးတယောက်တေဆုံးခဲ့ပြီးအသက်45နှစ်အရွယ်အမျိုးသားကတော့ပြင်းထန်စွာဒဏ်ရာရရှိခဲ့တာဖြစ်ပါတယ်
ကချင်ပြည်နယ်တနိုင်းလီတူလမ်းမပေါ်ရှိရှဒူးဆွေရွာမှာဖြစ်ပွားနေတဲ့ဗီတုစစ်အဖွဲ့နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြမ်းကတိုက်ပွဲနဲ့စစ်ရေးတင်းမာမှုတွေတဲ့ဒေသခံ9ယောက်ကိုဗီတုစစ်အဖွဲ့ကဖမ်းဆီးသွားပါတယ်ဝရဇုတ်ဗီတုစစ်အဖွဲ့ခေါင်းဆောင်ဦးမင်းစီတန့်ရဲ့အိမ်နဲ့တပ်စခန်3ခုကို KIA ကဇူလိုင်လ10ရက်နေ့မနေ့ပိုင်းမှာဝန်ရောက်ပစ်ခတ်ခဲ့ပြီးနောက်ဒေသခံ9ယောက်ကိုသတင်းပေးလို့ဆွဆွဲပြီးဗီတုစစ်အဖွဲ့ကဖမ်းဆီးသွားတာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်ဖန်စီခံရသူတွေတဲ့အမျိုးသမီးတွေလည်းပါဝင်ပြီးတချို့ကိုပုံမှန်905ကကြီးနဲ့တရားစွဲဆိုဖို့လုပ်နေကြပါတယ်အဲ့ဒီဒေသခံ6ယောက်ကိုစံပြရွာမှာရှိတဲ့ဘီတုစစ်အဖွဲ့ရဲ့တပ်စခန်းထဲမှာဖန်စီထိန်းသိမ်းထားပါတယ်
ရခိုင်ပြည်ကိုရောက်လာတဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မူချင်းမင်းအောင်လှိုင်ကမုံတိုင်းတင်ပြည်သူတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတိုင်းအတာတစ်ခုအထိလုပ်နိုင်ခဲ့တယ်လို့မြို့ခံတွေနဲ့တွေ့ချင်းပြောဆိုလိုက်တာကလက်တွေ့အခြေအနေနဲ့တခြားစီဖြစ်နေတယ်လို့ဒေသတွင်းအကူအညီပေးနေသူနဲ့လေ့လာသူတွေကပြောပါတယ်စစ်ကောင်စီကမုံတိုင်းတင်ပြည်သူတွေအတွက်ပြန်လည်နေရာချထားရေးကိုမလုပ်နိုင်သေးသလိုနိုင်ငံတကာအကူအညီကိုလည်းပိတ်ပင်ထားပြီးကုန်စည်နှုန်းမြင့်တက်နေတာကိုလည်းမထိန်းချုပ်နိုင်သေးဘူးလို့နိုင်ငံရေးသမားဦးဖေတန်းကပြောပါရယ်ဗိုလ်ချုပ်မူချင်းမင်းအောင်လှိုင်ကဇူလိုင်လ10ရက်နေ့မှာစစ်တွေမြို့ကိုရောက်လာတာဖြစ်ပြီးရခိုင်တပ်တော် AA နဲ့စစ်တပ်တို့အကြားအပြစ်ခတ်ရစဲပြီးတဲ့နောက်ရခိုင်ပြည်ကို၄ချိန်မြောက်ရောက်ရှိလာတာဖြစ်ပါတယ
်ဇူလိုင်လ3ကစလို့ရှမ်းပြည်အရှိပိုင်းကျိုင်းတုံခရိုင်မိုင်းပြင်းမြို့မှာထိုင်းကုံထုတ်ပစ္စည်းတွေတင်လာတဲ့ကုန်ကားကြီးတွေကိုစစ်ကောင်စီရဲ့စစ်စီးဂိတ်တွေကနေစစ်ဆီးပြီးငွေငစ်တောင်းနေပါတယ်တချလိတ်ကနေထိုင်းကုံထုတ်ပစ္စည်းတွေကိုတင်လာတဲ့ရှမ်းပြည်ဘက်ပို့မဲ့ကုန်ကားတွေကိုစစ်ကောင်စီတပ်တွေကတားဆီးစစ်ဆီးပြီးတော့အခွင့်မဆောင်လို့ဆိုပြီးကုန်ရောကားရောသိမ်းလိုက်တာတွေအထီးရှိနေတယ်လို့ကားသမားတယောက်ကပြောပါတယ်အဲ့ဒီနောက်ကုန်ပစ္စည်းတွေကိုလက်ရှိပေါက်ဈေးအတိုင်းရွေးယူခိုင်းတဲ့အပြင်နိုင်ငံတော်ကအခွန်300ခိုင်နှုန်းထပ်ဆောင်ခိုင်းတာကြောင့်ကုန်တဲတွေအဖို့အရှုံးပေါ်အရှုံးထက်နေတယ်လို့ဒန်ဆောင်ခံရတဲ့ကားသမားတယောက်ကပြောပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါထိုင်းနယ်စပ်မှာရှိတဲ့ဂရနီစစ်ဘေးရှောင်စခန်းကိုစစ်ကောင်စီတပ်ကလေရင်နဲ့ပုံကျဲခဲ့ရာစစ်ဘေးရှောင်တွေထိခိုက်ဒေဆုံးမှုရှိခဲ့တဲ့အကြောင်းကိုတော့ကျွန်မအမေရန်နေစူးစီးထားပါတယ်ဇူလိုင်လ12ရက်နေ့မနက်တနားရီကျော်အချိန်မှာထိုင်းဂရနီနယ်စပ်မှာရှိတဲ့စစ်ဘေးရှောင်စခန်းထဲကိုစစ်ကောင်စီတပ်ကလေရင်နဲ့ပုံကျဲခဲ့တဲ့အတွက်စစ်ဘေးရှောင်တစ်ယောက်ဒေဆုံးပြီးနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဂရနီအမျိုးသားတိုးတက်ရေးပါတီ KNPP အတွင်းရေးမှူးနှစ်ဦးအောင်ဆမ်းမြင့်ကပြောပါတ
ယ်ဟုတ်တယ်လို့သာမနေ့တနအီကျော်လောက်မှဘုံကျပါ၄ချိန်ခဲ့တော့အဲ့ဒါကျွန်တော်တို့စတင်ကြောင်းတကြောင်းရယ်စီကန်းတစ်လုံးရယ်နောက်ဖျားကြောင်းတစ်လုံးရယ်နောက်လူနေတစ်ချွတ်ပျက်စီးသွားတော့ပေါ့ဒါအပြင်ကိုကျွန်တော်တို့ဒီလူတူဦးပေါ့နော်အဲ့ဒါဆစ်ဆောင်တူသုံးသွားတယ်နောက်မှရက်သားနှစ်ဦးတန်ရသွားတယ်ပေါ့နော်အဲ့ဒါလည်းပါ
စစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့လို့လူကြီး 5,000 လောက်ရှိတယ်အဲ့ဒီစစ်ဆောင်စခန်းတွေကအဆောက်အုံတချို့လည်းပျက်စီးခဲ့ပြီးစစ်ဘေးရှောင်တွေကတော့ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရပါတယ်ဒါအပြင်ဖားဆောင်မြို့နယ်ထဲကနေရာတစ်ခုကိုလည်းစစ်တပ်ကဇူလိုင်လ17ရက်နေ့ညမှာလေရင်နဲ့ဘုံကျဲခဲ့လို့17နှစ်အရွယ်ကလေးငယ်တယောက်သေဆုံးပြီးအဆောက်အုံတွေလည်းထိမှန်ပျက်စီးခဲ့တယ်လို့ဦးအောင်ဆန်းမြင့်ကဆက်ပြောပါတယ်
အဲမင်းညက12နာရီလောက်မှာပေါ့အဲ့ဒါကြောက်စုမှာနေရင်3ကြီးနဲ့လာကျဲတာဒါကျဲတော့အဲ့မှာလဲဖျားကြောင်တစ်လုံးနဲ့နေကိုလုံးတော့အာဒါကခိခိုက်ပျက်စီးသွားတယ်နောက်မှ17နှစ်အရွယ်ယောက်ျားလေးတူဦးပေါ့နော်တည်သွားတော့ပေါ့အဲ့မှာလဲ
အခုရပိုင်တဲ့စစ်တပ်ကထိုင်းဂရီနီနယ်စပ်တကျော်မှာလေရင်ပြန်ဝဲတာတွေနေတိုင်းလုံးနေတဲ့အပြင်လူထုတွေနေထိုင်တဲ့နေရာတွေကိုဥတီပြီးတော့ဘုံကျဲတိုက်ခိုက်မှုတွေကိုလည်းလှုပ်ဆောင်လာတယ်လို့ KNPP ကဆိုပါတယ်နိုင်ငံတကာအနေနဲ့လူထုကိုဥတီတိုက်ခိုက်နေတဲ့စစ်ကောင်စီတပ်ကိုအပြစ်ပေးအရေးယူနိုင်အောင်သက်ဆိုင်ရာအင်အားစုတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့ဦးအောင်ဆန်းမြင့်ကပြောပါတယ်ဒီလိုတောင်းဆိုထားပေမဲ့ဒီနေ့ချိန်ထိတော့တစုံတရာပြောင်းလဲလာမှုမရှိသေးပဲစစ်ရေးပဋိပက္ခအတွင်းမှာရှိတဲ့ပြည်သူတွေကတော့လေကြောင်းတိုက်ခိုက်မှုအတွင်းမှာသေဆုံးနေရဆဲဖြစ်တယ်လို့ဆိုကြပါတယ်မြေဦးတော်လန်ရေးဆက်အနာရှင်စနစ်အမြင့်ပြည့်ချိန်မုံရေးတိုက်ပွဲမှာတိုင်းသားလက်နက်ကန်အဖွဲ့စည်းတွေအားလုံးပါဝင်ရင်တော့မိမိတို့လည်းပါဝင်သွားမယ်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ဟန်သာကပြောဆိုခဲ့တဲ့အပေါ်တော်လန်ရေးအပြင်မွန်နိုင်ငံရေးအတိုင်းဝိုင်းတွေမှာဝေဖန်သံတွေထွက်ပေါ်နေပါတယ်ဘလို့ဝေဖန်မှုတွေရှိနေလဲဆိုတာကိုတော့ရမင်းကတင်ဆက်ထားပါတယ
်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးစစ်ရေးအခြေအနေအရမွန်ပြည်သက်ပါတီအတွင်းမှာ policy ပြောင်းလဲမှုတွေစတင်ဖြစ်ပေါ်လာပြီလို့မွန်ပြည်ကာကွယ်ရေးတပ် MSD ဥက္ကဋ္ဌဒေါက်တာတီရီမွန်ချန်းကအခုလိုသုံးသပ်ပါတယ်
။ယခုချိန်မှဘာကြောင့်ဒီလိုထုတ်ပြောရတယ်လဲဆိုရင်တော့မွန်ပြည်နယ်မှာဖြစ်ပေါ်နေတဲ့နိုင်ငံရေးဟိုစီရေးအခြေအနေရရကိုမွန်ပြည်တိပါတီမှပြန်လည်သုံးသပ်ပြီးမူဝါဒဟိုလက်တွေ့နိုင်ငံရေးစီရေးပေါ်ဆောင်မှုလုပ်ငန်းတွေအပြောင်းအလဲမရှိခဲ့ရင်မဖြစ်တော့ဘူးဆိုတာသုံးသပ်မိလို့policy U-turn လို့ခေါ်တဲ့ policy မူဝါဒဟိုရည်တည်ချက်အပြောင်းအလဲဟိုစတင်ဖြစ်ပေါ်တာလည်းဖြစ်နိုင်တာပေါ့နော
်စစ်ကောင်စီဖိတ်ခေါ်နေတဲ့ဆွေးနွေးပွဲတွေဆက်ပြီးမတက်ဖို့နဲ့ NCA လမ်းကြောင်းကိုကောင်းထည့်ဖော်ဖို့ကြိုးစားနေတဲ့ PPSD ကနေနှောက်ထွက်ဖို့ပြီးခဲ့တဲ့ AB လမွန်ပြည်တပ်ပါတီဗဟိုကော်မတီစည်းဝေးမှာဆုံးဖြတ်ချက်ချမှတ်ခဲ့ကြပါတယ် ဒါပေမဲ့ဇူလိုင်5ရက်နဲ့6ရက်နေ့တွေမှာစစ်ကောင်စီမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSBNC ကိုယ်စားလှယ်တွေနဲ့မွန်ပြည်တပ်ပါတီဒုဥက္ကဋ္ဌနိုင်အောင်မင်းဗဟိုလုံမှုဆောင်ကော်မတီဝင်နိုင်ပညာလည်နဲ့နာအမငေးတို့သွားရောက်တွေ့ဆုံခဲ့တာပါ
ဟိုအဖွဲ့အစည်းကပါမှဒီအဖွဲ့အစည်းကပါမှကိုကလည်းပါမယ်ဆိုတာကမိမိရဲ့ယက်တီချက်မပြတ်သားဘူးဆိုတဲ့အသိပဲပေါ်နေတယ်လို့လို့ပဲပေါ့နော်ဒီရှင်းလင်းပြတ်သားတဲ့နိုင်ငံရေးစီးရေးအမျိုးသားရေးယက်တီချက်နဲ့နိုင်ငံရေးစီးရေးမဟာဗျူဟာခိုင်ခိုင်မာမာချမှတ်ခဲ့မှုအားနည်းခဲ့တာကြောင့်ပြင်းနေမှမွန်ပြည်သစ်ပါတီရဲ့နိုင်ငံရေးဟိုစီးရေးဩဇာကျဆင်းခဲ့ရတယ်
လတ်တလောမှာမွန်ပြည်တပ်ပါတီအနေနဲ့ခံစစ်သဘောမျိုးယက်တည်နေပြီးတပ်ပေါင်းစုနေထားနဲ့ပဲတိုက်ပွဲဝင်တာဖြစ်တယ်လို့တိုင်းရင်းသားလူမျိုးများရေးရစင်တိုင်းဤနဲ့ရဲ့အမှုဆောင်တရိုက်တာဒေါက်တာပညာမွန်ကအခုလိုတုံ့တက်ပါတယ
်လတ်ကုမွန်ပြည်တပ်ပါတီတော်နဲ့လမ်းကြောင်းကတော့ခံစစ်တယ်ဒီ SAC ကလာပြီးတော့သူတို့ဘယင်းလာမတိုက်ဘူးဆိုရင်သူတို့လည်းမတိုက်ဘူးမွန်ပြည်တပ်ပါတီကနောက်သူတစ်ဖြစ်စရာနဲ့ဟန်တာ UNFC လည်းသူဥက္ကဋ္ဌဖြစ်ခဲ့တယ်တပ်ပေါင်းစုရဲ့အတွေ့အကြုံကအများကြီးရှိခဲ့တယ်ဒီကဲတပ်ပေါင်းစုအနေနဲ့အလုံးပူပေါင်းပြီးတော့နော်တင်းကြီးညွတ်တိုက်နေဆိုရင်မွန်ပြည်တပ်ပါတီကလည်းပါမှာပဲလို့သူဤတူပဲပြောတယ်ကျွန်တော်ထင်တယ
်မွန်ပြည်တပ်ပါတီဟာအလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးလမ်းစဉ်ကိုဆက်လက်ဆောက်ကင်ထားပေမဲ့စစ်ကောင်စီကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့ထောက်ပြန်ပြောဆိုထားပေမဲ့ဆက်လက်တွေ့ဆုံမှုတွေရှိနေတဲ့အပေါ်ဝေဖန်မှုတွေလည်းမြင့်တက်နေပါတယ်ရှင
်အခုဆက်ပြီးတဲ့အချင်းချုပ်ကိုနားဆင်ကြားရမှာပါ
ထိုင်းကရင်နီနယ်စပ်ကစစ်ဘေးရှောင်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေယာဉ်နဲ့ပုံကျဲခဲ့လို့စစ်ဘေးရှောင်တယောက်သေဆုံးပြီးနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ကရင်နယ်မုံမြင်နယ်ကိုဆက်သွယ်ထားတဲ့ပအံတထုံကလန်ဘော်ကဝဘိုးတော်နဲ့ပရင်ညီကူကြားတတာမိုင်းခွဲဖျက်ဆီးခံလိုက်ရလို့နေစပ်ကကုန်ပစ္စည်းတင်ပို့ရမှာအခက်အခဲတွေဖြစ်နေကြပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။တော်ရရှင်တွေအခုနားဆင်ကြရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေကြာသပတေးနေ့ညပိုင်းနောက်ဆုံးရာစနေနေ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။တော်ရရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကိုအီးမေးလ်ပေးပို့နိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်တက်လက်ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ။
EU ဥရောပသမဂ္ဂအနေနဲ့မြန်မာစစ်ကောင်စီကိုအတိအမှန်မပြုကြောင်းအင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့ ASEAN စည်းဝေးတက်ရောက်နေတဲ့ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကဒီကနေ့ဇူလိုင်လ17ရက်နေ့မှာပြောကြားလိုက်ပါတယ်။ဒါကြောင့်ဒီပြဿနာကိုကြော်လွားနိုင်မြန်မာစစ်တပ်ဟာ EU နဲ့ ASEAN ဆက်ဆံရေးမှာဆက်ဆံပူးပေါင်းဆောင်ရွက်ရေးမှုအဖြစ်တာဝန်ယူတော့မှာဖြစ်ပါတယ်။ဒါကြောင့်ဒီပြဿနာကိုကြော်လွားနိုင်ဖို့ ASEAN ကအဖြေရှာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲသူကထည့်သွင်းပြောကြားသွားပါတယ်။ဒီတော်တွင်လက်ရှိကျင်းပနေတဲ့ ASEAN ဆွေးနွေးပွဲမှာမြန်မာအရေးနဲ့ပတ်သက်လို့အဖွဲ့အစည်းနဲ့ဘယ်လိုသဘောထားမျိုးထုတ်ပြန်သင့်နေဆိုတဲ့အပေါ်ဒီကနေ့အထိသဘောထားကွဲပြားနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ ASEAN အဖွဲ့ရဲ့သဘောထားကိုမနေ့ဗုဒ္ဓဟူးနေ့ကလေးကထုတ်ပြန်မှုရှိပေမဲ့ဒီကနေ့အထိထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးခင်ဗျာ။တောင်ဆန်းစုကြည်နဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးတို့တွေ့ဆုံခဲ့တာအမှန်ပါပဲလို့စစ်ကောင်စီပြောခွင့်ရကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်။နိုင်ငံတကာသတင်းတွေမှာဖော်ပြနေသလိုဇူလိုင်လ9ရက်နေ့ကတွေ့ဆုံခဲ့တာဖြစ်ပြီးအကြောင်းအရာအသေးစိတ်မသိသေးတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။နှစ်ယောက်ချင်းလွတ်လပ်လပ်တွေ့ဆုံခဲ့တာမို့ဆွေးနွေးချက်အသေးစိတ်ကိုမသိရကြောင်းလည်းစစ်ကောင်စီပြောခွင့်ရကပြောကြားခဲ့ပါတယ်ခင်ဗျာ။ထိုင်းနိုင်ငံရွေးကောက်ပွဲမှာလွတ်တော်အမတ်နေရာအများဆုံးအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင်ဖီတာလင်ဂျာရွန်ရတ်ဝန်ကြီးချုပ်တဲ့အဖြစ်ရွေးချယ်ရေးဒီနေ့ပါလီမန်မှာမဲခွဲကြပေမဲ့လိုအပ်တဲ့ထောက်ခံမဲ့အပြည့်အဝမရခဲ့ပါဘူး။ရှေ့သတင်းပတ်မှာဝန်ကြီးချုပ်တဲ့ရွေးချယ်ရေးထိုင်းပါလီမန်မှာထပ်မံမဲခွဲနိုင်ပြီးဖီတာအနေနဲ့သူ့ကိုထပ်ပြီးအဆိုပြုမယ်ဆိုရင်ထပ်မံရှင်းပြနိုင်တယ်လို့ရိုက်တာသတင်းမှာရေးသားထားပါတယ်ခင်ဗျာ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်နိုင်ငံကထိတ်တန့်တန်တမာဝန်ကြီးနဲ့လာပိုင်းအတွင်းဒုတိယအကြိမ်မြောက်ဖြစ်တဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဒီကနေ့တွေ့ဆုံပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများသင့်အာဆီယံဆွေးနွေးပွဲအတွင်းတည်တံ့ဆွေးနွေးမှုတွေမလုပ်ခင်ထိတ်တန့်တန်တမာနှစ်ဦးတွေ့ဆုံရမှာလက်ဆွဲနှုတ်ဆက်ခဲ့ကြပေမဲ့သတင်းထောက်တွေကိုတစုံတရာမှတ်ချက်ပေးခဲ့ခြင်းမရှိပါဘူးခင်ဗျာ။
တရင်ချင်းရောက်ကိုကိုဇော်ဝင်းနိုင်ချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့ဂျက်စတင်တိတ်တို့ဖြစ်ပါတယ် VOA American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 32.51 နဲ့လိုင်းလမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော့ရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to you from the Voice of America, Washington.